Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington Bureau of American တန်ကနေ2014ခုနှစ်မေလ10ရက်ကြာသရင်းနေ့ညချမ်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းနိုမီတာ24 25နဲ့30နှစ်တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျမအခင်ပြုထွေးပါရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီညပဲသတင်းတွေကိုကိုအောင်လင်းဦးနဲ့အတူကြီးညာပေးမှာပါ။ရာထူးကနေဖယ်ရှားခံရတဲ့ထိုင်းဝန်ကြီးချုပ်ဟောင်ရင်းလက်ရှင်တော်ဟာဥပဒေကြောင့်နောက်ထပ်အရေးနှိမ့်မှုတစ်ခုနဲ့ထပ်ပြီးရင်ဆိုင်နေရပါတယ်။မြန်မာနိုင်ငံမှာပထမဆုံးကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးမှာတောင်တရုတ်ပင်လယ်ပြင်အရေးကိစ္စတွေကိုထည့်သွင်းဆွေးနွေးဖို့ရှိပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနလက်ထောက်နိုင်ငံခြားရေးဝန်ကြီးဆာရာစီဝော့ဟာဒီကနေ့မြန်မာတူသမရာဥညံထွန်းနဲ့တွေ့ဆုံခဲ့ပါတယ်ဒီလိုဒေတာရင်းနဲ့မြန်မာသတင်းတွေကိုကြားရမှာပါမှခင်ပြထွေး
ဟုတ်ကဲ့ပါရှင်အခုကြားခဲ့ရသလိုပဲဒီမနေ့တုန်းကယာရုကနေဖယ်ရှားခံရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းဘလိုမျိုးအမှုတွေနဲ့ထပ်မံရင်ဆိုင်နေရတယ်လဲဆိုတာနဲ့အတူဒီအမေရိကန်သမရာဘရက်အိုဘားမားအပေါ်မှာရောအမေရိကန်လူထုရဲ့ထောက်ခံမှုကလက်တလောဘလိုရှိနေတယ်လဲဆိုတာတွေကိုပြောပြဖို့ရှိပါတယ်ကချင်ပြည်နယ်မှာတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာမှာတဟာဒီငင်းချမ်းရေးဆွေးနွေးကြမဲ့အစီအစဉ်ကိုထိခိုက်နိုင်ပွဲရှိပါလား
အခုကျွန်တော်တို့ပြောနေတဲ့အချိန်ထိဒီဆွေးနွေးပွဲကဆက်ပြီးတော့ဆောင်ရွက်ပါဆက်နေရနေမှာဒီ KIA 4ကိုစလေတွေနဲ့
မြန်မာငြိမ်းချမ်းစင်တာကဦးလောင်မောင်ရွှေပြောခဲ့တာပါမကြခင်ပြည်စုံနာဆင်နိုင်ပါတယ်တခါထိုင်းနိုင်ငံတဲကိုလူကုန်ကူးခံရတဲ့မြန်မာလူ့သမားတွေနဲ့ပတ်သက်တဲ့သတင်းတွေကိုလည်းနောက်ပိုင်းမှာပြောပြပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုအောင်လင်းဦးတို့ကတလဲကြီးညာပေးကြပါမယ်ရှင်
ရာထူးကနေဖယ်ရှားတာခံရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းရင်းလက်ရှင်တော်ဟာဥပဒေကြောင့်နောက်ထပ်အရေးနှိမ့်မှုတစ်ခုနဲ့ထပ်ပြီးရင်ဆိုင်နေရပါတယ်။အငင်းပွားပွဲဆန်ရောင်းဝယ်ရေးအစီအစဉ်မှာပေါ်ဆမှုအတွက်အပြစ်ရှိတယ်ဆိုပြီးထိုင်းနိုင်ငံအကျင့်ပြက်ချဆမှုတိုက်ဖျက်ရေးကော်မရှင်ကနေဆုံးဖြတ်လိုက်တာပါ။ဆန်အစီအစဉ်နဲ့ပတ်သက်ပြီးမစ်ရင်းလက်ပေါ်မှာအရေးယူဖို့အတွက်လုံလောက်တဲ့အထောက်အထားတွေရှိတယ်လို့အဖွဲ့ဝင်9ဦးပါကော်မရှင်ကဒီကနေ့မှတင်ပြတင်ညွတ်ထဲဆုံးဖြတ်လိုက်တာပါ။ဖြစ်ပါတယ်အဲ့ဒီအစီအစဉ်ဟာလက်စားမှုတွေနဲ့ပြည့်နေပြီးဒေါ်လာဘီလီယံပေါင်းများစွာအလဟတ်သက်ဖြစ်ခဲ့ရတယ်လို့ဝန်ကြီးချုပ်ဟောင်းကိုဝေဖန်သူတွေကပြောကြားကြပါတယ်ဒီမှုဟာအခုအထက်လွှတ်တော်ရှေ့ရောက်သွားပြီဖြစ်ပြီးမစ်ရင်းလက်ကိုအရေးယူရေးမဲခွဲပြီးဆုံးဖြတ်ကြမှာဖြစ်ပြီးတကယ်လို့အတီးပြစ်ခဲ့မယ်ဆိုရင်တော့သူမဟာနိုင်ငံရေးကနေ9နှစ်အထိပြိပင်တားမြစ်တာကိုခံရမှာဖြစ်ပါတယ်ဝန်ကြီးချုပ်ကိုရာထူးကနေဖယ်ရှားဖြစ်ဖို့အတွက်အခြေခံဥပဒေခုံရုံးကမနေ့ကပဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီတော့တွင်မှာပဲထိုင်းအခြေခံဥပဒေတရားရုံးကတရားသူကြီးတဦးရဲ့အိမ်ထဲကိုဒီကနေ့မှာပဲလက်ပစ်ပုံးတစ်လုံးပြစ်သွင်းတာခံခဲ့ရတယ်လို့ရဲထိုင်းရဲတပ်ဖွဲ့ကပြောပါတယ်ဒီကနေ့မနေ့အစောပိုင်းကပြစ်ခတ်ခဲ့တဲ့လက်ပစ်ပုံးကြောင့်တရားသူကြီးရဲ့ဘန်ကောက်မြို့တော်ကနေအိမ်ခေါင်းမိုးနဲ့ကားတစ်စီးအနည်းငယ်ပျက်စီးသွားပေမဲ့ဘယ်သူမှတော့ထိခိုက်ဒဏ်ရာရတာမျိုးမရှိခဲ့ဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်
နမည်ပိုင်ဆိုင်မှုအတွက်တရုတ်နိုင်ငံနဲ့အငင်းပွားနေရတဲ့နိုင်ငံတွေပါဝင်အရှိတောင်အရှနိုင်ငံများအသင်းအာဆီယံရဲ့ဒီသတင်းပတ်ကုံမြန်မာနိုင်ငံမှာပထမဆုံးအကြိမ်ကျင်းပမဲ့ထိပ်သီးဆွေးနွေးပွဲဟာဒေသရင်းနိုင်ငံတွေအတွက်ဩဇာကြီးမားတဲ့တရုတ်နိုင်ငံနဲ့ရင်ဆိုင်ရမှာစမ်းသပ်မှုတစ်ခုဖြစ်မယ်လို့အကဲခတ်တွေမြင်နေရပါတယ်ထိပ်သီးဆွေးနွေးပွဲကျင်းပဖို့ရှိနေချိန်မှာပဲအာဆီယံအသင်းဝင်တွေဖြစ်ကြတဲ့ဗီယက်နမ်ဖိလစ်ပိုင်နိုင်ငံတို့နဲ့တရုတ်နိုင်ငံကြားတင်းမာမှုတွေကြီးထွားလာနေတာကြောင့်ဒီကိစ္စကိုဆွေးနွေးပွဲမှာထပ်သွင်းလာကြလိမ့်မယ်လို့မျှော်လင့်နေကြတာပါဒါပေမဲ့တရုတ်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးဩဇာအရှိန်အဝါတွေမကင်းဘူးလို့ယူဆနေကြတဲ့မြန်မာနိုင်ငံမှာကျင်းပမဲ့အာဆီယံညီလာခံမှာတရုတ်နိုင်ငံနဲ့ထိတ်တဲရင်ဆိုင်ရမယ့်ကိစ္စတွေကိုကြည်ကြည်ပြန့်ပြန့်ဆွေးနွေးနိုင်ပါမလားဆိုတာကိုလည်းတန်လျာရှိနေကြပါတယ်။ဒီသတင်းပတ်ထက်မှာပဲတရုတ်နိုင်ငံကကမ်းလွန်ရေးနဲ့တူဖော်ရေးလုပ်ငန်းတွေကိုတိုးချဲ့လုပ်ကိုင်လိုက်ရကဗီယက်နမ်နိုင်ငံနဲ့ထိတ်တဲရင်ဆိုင်မှုတွေဖိလစ်ပိုင်နိုင်ငံကတရုတ်ငါးဖမ်းတင်မောသားတွေကိုဖမ်းဆီးခဲ့တာတွေကြောင့်လည်းတင်းမာမှုတွေပေါ်ပေါက်နေတာပါ။တရုတ်နိုင်ငံကရေနံတူဖော်ရေးလုပ်ငန်းတွေတိုးချဲ့လုပ်ကိုင်မဲ့နေရာမှာဗီယက်နမ်ကင်းလယ်သင်္ဘောတွေကိုတရုတ်သင်္ဘောတွေကထပ်တလဲလဲဝင်တိုက်တာမိသက်ပတ်တင်နဲ့ပပျန်းတာတွေလုပ်ခဲ့တယ်လို့ဗီယက်နမ်နိုင်ငံကပြောဆိုခဲ့တာပါ။ဗီယက်နမ်နိုင်ငံကြားရေးဝန်ကြီးဌာနကတော့တရုတ်နိုင်ငံရဲ့ကမ်းလွန်ရေနံလုပ်ငန်းတွေတိုးချဲ့တဲ့အစီအစဉ်တွေကိုချက်ချင်းရပ်ဆိုင်ဖို့လည်းတောင်းဆိုထားပါတယ်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရက်ဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဆာရာဆေဝော့ဟာသူမရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာဒီကနေ့မြန်မာသမရဥညံထွန်းနဲ့မြန်မာနိုင်ငံဒုတိယသမရဥညံထွန်းနဲ့တွေ့ဆုံခဲ့ပါတယ်ဒုတိယသမရ ဥညာထွန်းတဲ့သူမြန်မာအစိုးရအဖွဲ့ဒုဝန်ကြီးတချို့နဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်ဆွေးနွေးချက်အသေးစိတ်အချက်လက်ကိုတော့အစိုးရဘက်ကသတင်းအတိအကျမထုတ်ပြန်သေးပါဘူးအမေရိကန်လက်ထောက်နိုင်ငံခြားဝန်ကြီးစေဘောဟာမြန်မာနိုင်ငံမှာရှိနေစဉ်တွင်တခြားမြန်မာအစိုးရဘက်တာဝန်ရှိသူတွေကိုရောဒေါ်ဆန်းစုကြည်အပါအဝင်အတိုက်ခံခေါင်းဆောင်တွေအရက်ဖက်လူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်
တရင်းစာလွတ်လပ်ခွင့်မှာကန့်သတ်မှုတွေရှိနေတယ်လို့ဝေဖန်ခံရတဲ့မြန်မာနိုင်ငံမှာခွင့်ပြုချက်မရှိဘဲတရင်ယူခဲ့တယ်ဆိုပြီးဩစတြေးလျနိုင်ငံသား2ကိုမြန်မာအစိုးရကပြင်းထန်တန်ပေးလိုက်ပါတယ်ထောင်နဲ့တနည်းပြစ်ပေးခံထားရတဲ့ဒီမိုကရက်တစ်မြန်မာအသံ DVB ရဲ့တရင်တော်ဦးစော်ဖေလွတ်မြောက်ရေးမကွေးမျိုးကလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ဩစတြေးလျနိုင်ငံသားအန်ကတ်ဝတ်ဆန်ကိုလွှဲမှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့ပြင်းထန်တန်ပေးလိုက်တဲ့အကြောင်းသမ္မတရဲ့ပြောခွင့်ရသူလည်းဖြစ်ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးလည်းဖြစ်တဲ့ဦးရထွတ်ကပြောပါတယ
်အဲ9ရက်နေ့မှာစီတန်းလေလေမှုတခုလုပ်တယ်လေမကွေးမှာ TVB သတင်းတော့ဥသောဖေနဲ့ပတ်သက်တဲ့စီတန်းလေလေမှုတွေဒါပေမဲ့သို့သောအဲ့ဒါကခုမကျရင်ရမှာတော့အဲ့ဒီမှာနိုင်ငံသားတယောက်ပါနာတွေ့တယ်နိုင်ငံသားတယောက်ပါနာတွေ့မှာခေါ်ယူပြီးတော့မှအစီတန်းလေလေဆန္ဒပြထားမှာနိုင်ငံသားတယောက်ပါနဲ့တကြောင်မလို့တက်ဆိုင်ရာခေါ်ယူဆွေးနွေးတဲ့အခါမှာဩစတြေးလျနိုင်ငံသား business visa နဲ့ဝင်လာတဲ့လူဖြစ်တယ်တင်းနောက် visa နဲ့ဝင်လာတာမဟုတ်ပါဘူးအဲ့ဒါကြောင့်မို့သူဒီနေ့မနေ့ပဲကျွန်တော်တို့ကညနေတိုင်းကျွန်တော်တို့ပြေးလိုက်ပါတယ်ဟောဆိုတော့ဟိုခုမကျမရှိတဲ့တော်မှန်းခုမှာပါဝင်ဆောင်ရွက်လို့ပေါ့နော်အဲဒီဗီဇာစီကံချုပ်ပေါက်တဲ့တော့နာဝကအဲဥပဒေပုံမှန်နှစ်ရကျွန်တော်တို့သူ့ကိုပြင်းထန်ပေးလိုက်ပါတယ
် DVB အင်္ဂလိပ်ပိုင်းရဲ့သတင်းတော်ဝါဆင်ကတော့ပြင်းထန်ပေးခံရပြီးနောက်ဒီကနေ့ပဲမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားခဲ့ပါတယ်မြန်မာနိုင်ငံမှာမကြာသေးခင်နှစ်တွေအတွင်းအပြောင်းလဲတွေရှိခဲ့ပေမဲ့လည်းသတင်းသမားတွေကိုဖမ်းဆီးတာကန့်သတ်တာတွေရှိနေစေဖြစ်တဲ့အကြောင်းကိုလည်းဒီလာဆန်းမှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာနိုင်ငံတကာမီဒီယာလွတ်လပ်ခွင့်လှုပ်ရှားမှုအဖွဲ့တွေကပြောဆိုထားကြတာပါ
ယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 12.13 လိုင်းနိုမီတာ25 kHz 11.965 လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကအညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတနင်္ဂနွေနေ့ဆန္ဒခံယူပွဲမဲပေးမှုတွေကိုရွှေ့ဆိုင်းဖို့အတွက်တိုက်တွန်းနေပေမဲ့ယူကရိန်းအရှေ့ပိုင်းဒုန်းစညက်ဒေသကရုရှားလူလာသူခွဲထွက်ရေးသမားတွေဟာတီးခြားပြည်သူသမ္မတနိုင်ငံတီထောင်ဖို့အတွက်ဆန္ဒခံယူပွဲကိုပြုလုပ်မယ်လို့ပြောကြားလိုက်ပါတယ်။ဆန္ဒခံယူပွဲကိုမူလစီစဉ်ထားတဲ့မေလ17ရက်နေ့မှာကျင်းပမယ်လို့ဒေါစညက်ပြည်သူသမ္မတနိုင်ငံအဖြစ်ထူထောင်ဖို့အတွက်လှုပ်ရှားနေသူတွေကကြာသာပတေးနေမှာပြောကြားလိုက်ပါတယ်။ယူကရိန်းဝန်ကြီးချုပ်ယူဆက်အာဆန်နီယက်ဆန်နုတ်ကတော့ဆန္ဒခံယူပွဲရွှေ့ဆိုင်းမှုအတွက်မစ္စတာပူတင်ပြောဆိုခဲ့တာဟာဝါဒဖြန့်နာတက်တက်ဖြစ်ကြောင်းနဲ့ဒါဟာမီးလောင်ရလေးပင်လှုပ်တယ်လို့ဖြစ်နေတယ်လို့ပြောပါတယ်။မေလ17ရက်နေ့ဆန္ဒခံယူပွဲကိုရွှေ့ဆိုင်းမှုပြောမယ့်အစားဒီဆန္ဒခံယူပွဲဆိုတာမရှိတဲ့ကြောင်းပြောကြားတင်တယ်လို့ပြောကြားခဲ့ပါတယ်။ယူကရိန်းရဲ့မေလ25ရက်နေ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးရုရှားဘက်ကဝေဖန်နေပေမဲ့မစ္စတာပူတင်ကဒီရွေးကောက်ပွဲဟာလမ်းကြောင်းမှန်ပေါ်မှာတွားနေတယ်လို့ပထမဆုံးအကြိမ်ဖြစ်နေလဲလူသိရှင်ကြားပြောကြားခဲ့ပါတယ်။ယူကရိန်းနယ်စပ်မှာဒုနယ်ဒင်းနဲ့ချထားတဲ့ရုရှားစစ်တပ်တွေကိုပြန်ပြီးရုတ်သိမ်းခဲ့တယ်လို့မစ္စတာပူတင်ကဆိုပါတယ်။ဒါပေမဲ့အခုထိတပ်တွေချက်ချင်းပြန်ပြီးရုတ်သိမ်းတဲ့လက္ခဏာတခုမှမတွေ့ရသေးဘူးလို့ American စစ်တမ်းနာချုပ် Pentagon ကကနေတိုးတက်တွေကပါပြောပါတယ
်လူခွင့်ရေးချင်းတွေပေါ်စိုးရိမ်မှုတွေနဲ့တူအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကနာမည်ကျော် Beverly Hills Hotel ကိုပိုင်ရှင်ဖြစ်တဲ့ Blue Nile Sofa အနေနဲ့ပြန်လည်ရောင်းချပြဖို့ Beverly Hills တာဝန်ရှိသူတွေဒီသတင်းပတ်ထက်မှာပဲတောင်းဆိုလိုက်ကြပါတယ်လူခွင့်ရေးအတွက်မမရက်တီဖို့နှုတ်ဆက်နေမှာမဟုတ်တဲ့အကြောင်းနဲ့လူခွင့်ရေးကိုအကာအကွယ်မပေးတဲ့သူတွေကိုလည်းရှုတ်ချတဲ့အကြောင်း Beverly Hills မြို့တာဝန်ရှိသူတူဖြစ်တဲ့ Lily Boss ကပြောပါတယ် Hollywood ကကြော်မော်တွေတထည်တွေကျင်းလဲကျဆားရ Beverly Hills Hotel ကိုတော့ Hollywood ရုပ်ရှင်မြို့တော်မှာပေါ်ပြီး1912ခုနှစ်ကတည်းကဖွင့်လှစ်ထားခဲ့တာပါကူကမှာတော့ဟိုတယ်ကိုဘရူနိုင်းဆော်ဘွားဟာဂျီဟက်ဆနက်ဘောကီယာကဥဆောင်တဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းကပိုင်ဆိုင်ထားပါတယ်ဘရူနိုင်းဆော်ဘွားကတော့အိမ်တော်ကြီးပေါက်ပြန်သူလင်းလူဆက်ဆံသူတွေအတွက်တည်ထံပြစ်ဒဏ်တွေအပါအဝင်တင်းကျပ်တဲ့အစ္စလာမ်ဥပဒေတွေကျင့်သုံးမှုပြီးခဲ့တဲ့လတည်းမှာပဲပြတ်ထန်းခဲ့ရာကစန့်ကျင်ကန့်ကွက်မှုတွေနဲ့ကြုံနေရတာပါဟောလိဝုဒ်ကနာမည်ကျော်ပုဂ္ဂိုလ်တွေကိုယ်တိုင်ဟိုတယ်ကိုတပိတ်မောက်ဖို့စော်ဩလာကြတယ်လို့စီးပွားရေးလုပ်ငန်းတော်တော်များများကလည်းဟိုတယ်မှာလုပ်မဲ့အခမ်းအနားအစီအစဉ်တွေကိုပြန်ဖြတ်ပြစ်နေကြပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတော့ဘရူနိုင်းကအခြေအနေပေါ်စိုးရိမ်မကင်းဖြစ်တဲ့အကြောင်းပြောခဲ့ပေမဲ့ဘရူနိုင်းဆော်ဝါဘက်ကတော့အခုအချိန်ထိတစုံတရာတုံ့ပြန်မှုတော့မရှိသေးပါဘူး
တောင်အာဖရိကနိုင်ငံမှာ1994ခုနှစ်အသားရောင်ခွဲခြားမှုအဆုံးသတ်ခဲ့တဲ့နောက်ပိုင်းမွေးဖွားခဲ့သူတွေပါမဲပေးကြတယ်။တနိုင်ငံလုံးတိုင်းတာနဲ့ပထမဆုံးချိန်ကျင်းပတဲ့ရွေးကောက်ပွဲအတွက်ကနဦးမဲရေးတွက်ရမှာလက်ရှိအာဏာရ ANC ပါတီကဦးဆောင်နေတာတွေ့ရပါတယ်။ရွေးကောက်ပွဲကော်မရှင်ကကျက်သပရီနဲ့စောပိုင်းထုတ်ပြန်တဲ့ကနဦးမဲရက်လက်မှာမဲအားလုံးရဲ့ထက်ဝက်ကိုရေးတွက်ခဲ့ရမှာ ANC ဟာမဲအားလုံးရဲ့63ရာခိုင်နှုန်းရနေတယ်လို့ဆိုပါတယ်။သူ့နောက်က23ရာခိုင်နှုန်းနဲ့လိုက်နေတာကအတိုက်ခံဒီမိုကရက်တစ်မဟာမိတ်ပါတီဖြစ်ပြီးကျန်ပါတီတွေထဲမှာတော့အခုထိ5ရာခိုင်နှုန်းထက်ကျော်တဲ့ပါတီတစ်ခုမှမရှိသေးပါဘူး။ဗိုလ်တပူးနဲ့မဲလာပေးသူအနေထားကတော့မဲပေးပိုင်ခွင့်ရှိသူအားလုံးရဲ့83ရာခိုင်နှုန်းရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ANC ပါတီဟာမဲအများစုဖြစ်တဲ့ရာနှုန်း60ကျော်လောက်ရနိုင်တယ်လို့အကဲခတ်သူတွေကခန့်မှန်းကြပါတယ်။ဒါကြောင့်လက်ရှိသမ္မတဂျေကော့ဇူးမားကပဲဒုတိယတက်တန်းကိုဆက်ပြီးတာဝန်ယူဖို့အတွက်ဖြစ်လာနိုင်ပါတယ
်။စီးရီးယားနိုင်ငံသမိုင်းဝင်မျိုးတစ်မျိုးဖြစ်တဲ့အလက်ပေါ်မှာပောက်ကွဲမှုတစ်ခုကြောင့်ရှီအောင်ဟိုတယ်တလုံးပြုတ်ကျသွားခဲ့ပါတယ်။တက်တန်း150ရှိနေပြီဖြစ်တဲ့ကာတန်ဟိုတယ်မှာကျသွားပြီးနေပောက်ကွဲမှုဟာအတိုက်ခံသဘုံတွေရဲ့လက်ချဲလို့လည်းတကြွလို့ရှားသူတွေနဲ့နိုင်ငံပိုင်သတင်းကပြောပါတယ်။ဗြိတိန်နိုင်ငံခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်အကဲခတ်ဖွဲ့ကတော့ပောက်ကွဲမှုအတွင်းအစိုးရတပ်ဖွဲ့ဝင်တွေသိဆုံးတဲ့အကြောင်းပြောပေမယ့်အရေးအတွက်ကတော့မပြောခဲ့ပါဘူး။ AP သတင်းမှာတော့ Islamic တပ်ဦးလို့အမည်ပေးထားတဲ့အဖွဲ့ကသူတို့လက်ချက်ဖြစ်တဲ့အကြောင်းပြောတယ်ဆိုပြီးဖော်ပြထားပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ကကြင်ညာပေးခဲ့ကြတာပါရှင်။အခုကတော့သတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတက်လက်တင်ပြပေးပါမယ်။ရင်းဆုံးအနေနဲ့တော့ဒီမြန်မာအင်းဒီချင်းထိုင်းနိုင်ငံကသတင်းတပုတ်ကိုကြည့်အောင်ပါ။ထိုင်းဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်ကိုပေါ်ဆာမှုနဲ့ထိုင်းအာကရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအပြစ်ရှိတဲ့အကြောင်းဆုံးဖြတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်အရမစ်ရင်းလက်အနေနဲ့နိုင်ငံရေးကနေ၅နှစ်ဒီနိုင်ငံရေးလုပ်ပိုင်ခွင့်ပိတ်ပင်ခံရဖို့ရှိပါတယ်။တခြားတရားရုံးတစ်ခုကလည်းမစ်ဆင်းလန်းနဲ့သူ့ရဲ့ထိတ်တန့်ဝင်ကြီးတွေကိုအာဏာအလွဲသုံးစားလုပ်မှုနဲ့အပြစ်ရှိတဲ့အကြောင်းမနေ့ကပေါ်ထုတ်နေပါပဲဆုံးဖြတ်ခဲ့တာပါဒီကြောင့်ဘတ်ကောက်မျိုးကနေစတီဖာမန်ပြပုတ်ထားတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးချင်ပါတယ်ထိုင်းဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်ဟာဒီအစိုးရကတောင်သူလယ်သမားတွေထံကနေစံစဘာဝယ်ယူမှုအစီအစဉ်နဲ့ပတ်သက်ပြီးတော့အလဟတ်သက်ဖြုံတီးမှုနဲ့အလွဲသုံးစားမှုဖြစ်လို့အပြစ်ရှိတဲ့အကြောင်းထိုင်းနိုင်ငံအာကရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဒီကနေ့ပဲဆုံးဖြတ်လိုက်တာဖြစ်ပါတယ်ဒီမှုကိုအခုစီးနေလွတ်တော်မှာစစ်ဆေးကင်တွယ်နေပြီးတော့အပြစ်ရှိတာထင်ရှားရင်တော့မင်းစင်းလက်အနေနဲ့ငါးနှစ်တာနိုင်ငံရေးလုပ်ပိုင်ခွင့်ပိတ်ပင်ခံရမှာဖြစ်ပါတယ်။ဒါပေမဲ့နိုင်ငံရေးသုံးသက်သူတွေကတော့ဒီလိုအပြစ်ရှိကြောင်းဆုံးဖြတ်ဖို့လွတ်တော်ရဲ့ငါးပုံသုံးပုံကသဘောတူမှဖြစ်တာမို့လို့ဒီအခြေအနေမရောက်အောင်လွတ်တော်အတွင်းမှာမင်းစင်းလက်အပေါ်ထောက်ခံမှုတွေလုံလုံလောက်လောက်ရှိနိုင်တယ်လို့သုံးသပ်ကြပါတယ်။စံစဘာဝယ်ယူမှုနဲ့ပတ်သက်ပြီးလက်သမားတွေကိုအစိုးရက၆ပတ်နဲ့အစီအစဉ်မှာချစားမှုတွေရှိနေတာကိုတုံ့ပြန်ဖို့ဒီထိုင်းနိုင်ငံစံစဘာမူဝါဒရေးရာကော်မတီအကြီးအကဲတယောက်အနေနဲ့မစ်ရင်းလက်ဘက်ကတာဝန်ပြက်ကွက်ခဲ့တဲ့အတွက်အခုလိုအပြစ်ရှိတယ်လို့ဆိုပြီးအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဆုတ်ဖြတ်ခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မစ်ရင်းလက်အနေနဲ့ရာဇဝတ်မှုမြောက်မြောက်ဆိုတာကိုတော့ကော်မရှင်ကဆက်လက်စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။အာဂရီလိုက်စားမှုကော်မရှင်ရဲ့ဒီကနေ့ဆုတ်ဖြတ်ချက်ဟာဒီမနေ့တုန်းကဖွဲ့စည်းပုံတရားရုံးမှာမစ်ရင်းလက်ကိုမြို့သားလုံးချုပ်ရေးအကြီးအကဲရာထူးသူကိုယ်တိုင်ရယူခဲ့တာနဲ့ပတ်သက်လို့အာဏာလွဲသုံးစားမှုနဲ့ရာထူးကနေဖယ်ရှားလိုက်တဲ့ဆွဆွဲချက်အပေါ်မှာထင်ရှားနေတာဖြစ်ပါတယ်။မစ်ရင်းလက်ကိုထောက်ခံသူတွေကတော့တရားရုံးနဲ့ကော်မရှင်ရဲ့အခုဆုံးဖြတ်ချက်တွေဟာ2001ခုနှစ်ကတည်းကလွတ်တော်ရွေးကောက်ပွဲတွေမှာအနိုင်ရလာခဲ့တဲ့မစ်ရင်းလက်နဲ့သူ့ရဲ့မိသားစုနိုင်ငံရေးကိုထိခိုက်အောင်တရားစီရင်ရေးအနိုင်ကျင့်မှုဖြစ်တယ်လို့ပြောဆိုနေကြပါတယ်။အစိုးရထောက်ခံသူတွေနဲ့ကန့်ကွက်သူတွေအကြားလှနဲ့ချီတိုက်ပွဲတွေကနေနှစ်ဖက်သဘောတူညီမှုရအောင်မညှိနှိုင်းနိုင်ဘဲနဲ့ဒီအကြမ်းဖက်မှုတွေဖြစ်လာမှာကိုတော်တော်များများကစိုးရိမ်နေကြပါတယ်။မစ်ဆင်းလက်ကိုဝန်ကြီးချုပ်ယာရုကနေဖြုတ်ချခဲ့တဲ့မနေ့ကစလို့ဘတ်ကောက်မြို့တော်မှာအကြမ်းဖက်မှုတွေပြန်လည်ဖြစ်ပွားနေတဲ့အကြောင်းငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးဌာန CAPO ရဲ့ပြောခွင့်ရအရာရှိခရစ်ဆာနာဖတ်တာချာနာရုံကပြောပါတယ်။
CAPO wishes to reaffirm that the court's judgment will lead to violence as seen from a series of incidents including the firing of M29 grenades targeting Chulapon hospital some commercial
bank Chulapon စေယုံနဲ့စီးပွားရေးဗန်တချို့ရဲ့ရုံးချုပ်နေရာတွေအပြင်ဖွဲ့စည်းပုံတရားရုံးတရားသူကြီးတွေရဲ့နေအိမ်တွေကိုပိတ်မှတ်ထားတဲ့ M79 လောင်ချာတွေနဲ့ပစ်ခတ်တာအပအဝင်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်နေတာကိုကြည့်ရင်တရားရုံးစုံပြတ်ချက်ကအကြမ်းဖက်မှုတွေပြန်ပြီးဖြစ်ပွားစေခဲ့တယ်လို့ကျွန်တော်တို့ဌာနအနေနဲ့ပြောနိုင်ပါတယ်
အစိုးရလူလာသူတွေနဲ့အစိုးရကိုဆက်ကျင်ဆန္ဒပြသူတွေအကြားမြို့တော်မှာအပြိုင်ဆိုင်ဆန္ဒပြနေကြတဲ့ဒီလာမယ့်ရက်တွေအတွင်းမှာတော့အကြမ်းဖက်လုပ်ရက်တွေကိုနှစ်ဖက်စလုံးကမလုဆောင်ကြဘူးဒီငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးဌာနကသတိပေးထားပါတယ် မကြသေးတဲ့လားတွေအတွင်းကရှက်တီတွေလို့သိကြတဲ့အစိုးရလိုလာတဲ့ဆန္ဒပြသူတွေဟာဒီအစိုးရဆက်ကျင်ဆန္ဒပြသူတွေနဲ့ဘတ်ကောက်မြို့မှာထိတ်တန့်ရင်ဆိုင်မှုတွေမဖြစ်ရလေအောင်မြို့တော်ကနေရှောင်ရှားပေးခဲ့ပါတယ်။ဒါပေမဲ့အခုမစ်စင်းလန့်နဲ့သူများရဲ့ပါတီဝင်တွေကိုဆက်ကျင်တဲ့ဒီဆုပ်ဖြတ်ချက်တွေကြောင့်မြို့တော်အနီးမှာဒီတင်းမာတဲ့ဆန္ဒပြမှုတွေနဲ့အထိုက်အခံတွေနဲ့ထိတ်တန့်ရင်ဆိုင်မှုတွေပို့ပြီးတော့ဆိုးလာမှာကိုသုံးသက်သူတွေကစိုးရိမ်နေကြပါတယ်။ဒီနေ့ဘကောက်မြို့နယ်ပန်းချံကနေအစိုးရဆက်ကျင်ဆန္ဒပြသူတွေခြိတက်ဆန္ဒပြခဲ့စေအတွင်းဒီဆန္ဒပြသူတွေကိုဥတီတဲ့ပြစ်ခတ်မှုတစ်ကြိမ်ရှိခဲ့ပါတယ်။ဒါပေမဲ့ဘသူမှတော့ဒဏ်ရာရရှိခဲ့ခြင်းမရှိပါဘူးရှင
်။ VOA ရဲ့ကြာတာရင်းနှီးညဘက်မြန်မာဘာသာအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။ဒီထိုင်းနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်တဲ့သတင်းကိုကြားခဲ့ရပြီးတော့အခုတခါဒီအမေရိကန်ပြည်ထောင်စုမှာရောဒီသမရအပေါ်မှာလူထုထောက်ခံမှုဘယ်လိုရှိလဲဆိုတာကိုကြည့်အောင်ပါရှင်။အမေရိကန်နိုင်ငံရေးမှာသမရအိုဘားမားအပေါ်လူထုထောက်ခံမှု47ရာခိုင်နှုန်းပဲရှိတော့တယ်ဆိုပြီးတော့မကြာခင်ကကောက်ခံတဲ့ဒီ Washington Post နဲ့ ABC ရုပ်သံတွေရဲ့စစ်တမ်းမှာဖော်ပြထားပါတယ်။နောက်ဆုံးကောက်ခံတဲ့ Wall Street Journal နဲ့ NBC ရုပ်သံတွေရဲ့စစ်တမ်းမှာဆိုရင်တော့လူထုထောက်ခံမှု38ရာခိုင်နှုန်းပဲရှိတော့တယ်လို့တောင်ဖော်ပြထားတာပါ။ဒီလိုသမရအပေါ်မှာလူထုထောက်ခံမှုစီးရင်တွေကနိုဝင်ဘာချင်းပါမဲ့အမေရိကန်လွှတ်တော်ကြားကာလရွေးကောက်ပွဲတွေအပေါ်ဘလို့ရိုက်ခတ်နိုင်ပါမလဲ။ဒီအမေရိကန် VOA သတင်းတောက်ချင်းမတ်လုံးသတင်းပေးပို့ထားတာကိုဦးသိထိုင်ဦးကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။ယူကရိန်းရှေ့ဂျမ်းမှာရင်ဆိုင်နေရတဲ့အကြမ်းဖက်မှုတွေကလည်းစီးရီးယားပြည်တွင်းစစ်ရေးအထိသမရအပေါ်မှာရင်ဆိုင်နေရတဲ့နိုင်ငံခြားရေးမူဝါဒစိန်ခေါ်ကဲဆမ်းမှုတွေအများအပြားရှိပါတယ်။ဒီလိုအရေးကိစ္စတွေကိုကင်တွယ်ရမှာသမ္မတဥပမာဆိုရအနေနဲ့ဒီထက်ပိုပြီးတော့ပြက်ပြက်သားသားကင်တွယ်တဲ့နဲ့ဆိုပြီးတော့ Republican ဘက်ကဝေဖန်မှုတွေရှိနေပါတယ်။ New Hampshire ပြည်နယ် Republican လွှတ်တော်အမတ်တယောက်ဖြစ်တဲ့ Kelly Ortiz ကအခုလိုဝေဖန်ပါတယ်
။ And so I'm disappointed in the administration's tepid response that we've seen.
အစိုးရရဲ့ကင်တွယ်ပုံတွေကိုတွေ့ရသလောက်ကျွန်မအကြီးအကျယ်စိတ်ပျက်မိပါတယ်။ Russia ပေါ်မှာစီးပွားရေးရပိုးပြီးပြင်းပြင်းထန်ထန်အရေးယူရမယ်အချိန်လို့ကျွန်မမြင်ပါတယ်။
သမ္မတဥပမာကတော့သူ့ရဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့မကြာခင်ကအာရှခီးစဉ်တွင်းမှာအခုလိုတုံ့ပြန်ပြောခဲ့တာပ
ါ Why is it that everybody so eager to use military force after we've just gone through a decade
လူတွေကဘာကြောင့်စိတ်ရင်ရနဲ့ဖြည့်ရှင်းတာကိုစိတ်အားထက်သန်နေကြတယ်မသိပါဘူးကျွန်တော်တို့ဆယ်စုနှစ်နဲ့ချီပြီးတပ်တွေငွေတွေအကုန်ခံစစ်ပွဲဆင်နွှဲခဲ့ကြပြီးပါပြီ
သမ္မတဥပမာရဲ့ဒီလိုပြောဆိုချက်ကိုအမေရိကန်ပြည်သူအများစုကရေပုံရသဘောတူကြပါတယ်Democracy တန်းကောက်ခံသူဒူးဖြစ်တဲ့ Cylinder Lake ကအခုလိုပြောပါတယ
် And Americans are just so tired of being involved abroad.
American တွေကပြည်ပရေးရာကိစ္စတွေမှာဝင်ပါဖို့တိတ်ကိုပင်ပန်းနေပါပြီ။စိတ်ထက်ထက်တန်တန်မရှိကြတော့ပါဘူး
။ American ပြည်သူတွေဟာပြည်ပရေးရာကိစ္စတွေမှာဝင်ပါဖို့စိတ်အားထက်ထက်တန်တန်မရှိဘူးဆိုပေမဲ့လည်းယူကရိန်းကိုရုရှားကကျူးကျော်တဲ့အချိန်မှာပြင်းပြင်းထန်ထန်တုံ့ပြန်စီခြင်းနဲ့ American တွေလည်းအများကြီးရှိလာတယ်လို့ Cylinder Lake ကမြင်ပါတယ်။ဘာဖြစ်ဖြစ်သမ္မတဥပမာပေါ်အမေရိကန်ပြည်သူတွေကြားထောက်ခံမှုကြားဆင်းတာကလာမယ့်နိုဝင်ဘာလွှတ်တော်ကြားကာလရွေးကောက်ပွဲတွေမှာဒီမိုကရက်တွေအတွက်ထိနာနိုင်တယ်ဆိုပြီးလေးလာသုံးသက်သူတွေကရှုမြင်နေကြပါတယ်။ George Washington တက္ကသိုလ်ကသုံးသက်သူတူဖြစ်တဲ့ John Sykes ကအခုလိုပြောပါတယ
်။ For better or for worse, you know, the president is the party's leader and as he sinks or
ကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်သမ္မတဟာပါတီရဲ့ခေါင်းဆောင်ဖြစ်တော့သူနဲ့ရင်လိုက်နဲ့သူကူးနိုင်ရင်ပါတီလည်းပြန်ပြီးတက်လာမှာပါဒုတိယသက်တမ်းမှာအရင် Bill Clinton နှုန်းကလိုသမ္မတဥပမာအပေါ်လူထုထောက်ခံမှုပိုရရင်တော့ဒီမိုကရက်အခြေအနေကောင်းပါတယ
်သမ္မတဥပမာအပေါ်လူထုထောက်ခံမှုကြာဆင်းနေတဲ့အတွက်နိုဝင်ဘာလွှတ်တော်ကြားကာလရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ဒီမိုကရက်တချို့ကသမ္မတနဲ့ခက်ခဲခင်နေမဲ့နေထားမျိုးတောင်ရှိလာနေတယ်ဆိုပြီး John Sykes ကသုံးသပ်ပါတယ်သမ္မတဥပမာကတော့မကြသေးခင်တော့အင်ပီရိုမှာသတင်းတောက်တွေကိုတည်ခင်းတဲ့ညစာစားပွဲအတွင်းသူ့အပေါ်လူထုရဲ့ထောက်ခံမှုကြာဆင်းနေတယ်ဆိုတာမဟုတ်မမှန်တဲ့အကြောင်းဒါအပြင်ဒီမိုကရက်မတ်ချိုကသူနဲ့အတူမဲဆွယ်စည်းရုံးနာတွေမလုပ်ချင်ကြဘူးဆိုတဲ့သတင်းတွေထွက်နေတာဒီနဲ့ပတ်သက်လို့ဒါမဟုတ်မမှန်တဲ့အကြောင်းသူကညှင်းဆို့သွားပါလေ။ဘာဖြစ်ဖြစ်လွတ်တော်ကြားကာလရွေးကောက်ပွဲမှာရှင်ပြိုင်မဲ့ဒီမိုကရက်မတ်တွေအနေနဲ့မဲဆွယ်စည်းရုံးပွဲဒီမှာသမ္မတဥပမာတဲ့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကိုပိုပြီးဖိတ်ကြားနိုင်တဲ့ပုံတော့ရှိနေပါလေဒီလိုဖိတ်ကြားမှုတွေကလာမယ့်2016သမ္မတရွေးကောက်ပွဲမှာဟီလာရီကလင်တန်ဝင်ရှင်ပြိုင်မယ်ဆိုရင်လေသူ့ရဲ့နိုင်ငံရေးဩဇာကိုပိုပြီးခိုင်အောင်ကြိုပြီးတော့တိဆောက်ပေးသလိုဖြစ်မဲ့ဖိတ်ကြားမှုတွေလို့လေးလာသူတွေကခံမှန်းထားကြတာဖြစ်ပါလေခင်ဗျာ
ဦးသိန်းထိုင်ဦးပြောပြသွားတာပါမကြာခင်မှာတော့ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အခြေအနေနဲ့လူကုန်ကူးခံရတဲ့မြန်မာအလို့သမားတွေနဲ့ပတ်သက်တဲ့သတင်းတွေကိုလည်းပြောပြဖို့ရှိပါတယ်ရှင်
ကျွန်တော်တို့ VOA ကနေတနေ့တာနောက်ဆုံးသတင်းတွေကိုအီးမေးလ်ကတဆင့်နေ့စဉ်သတင်းလောအနေနဲ့ပို့ပေးနေပါတယ်ရှင်။ဖြစ်ပေါ်ထုတ်တဲ့သမျှနောက်ဆုံးသတင်းတွေကိုအီးမေးလ်သတင်းအနေနဲ့ရယူခြင်းနဲ့ဆိုတော့သွားရှင်တွေကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese ဆိုတဲ့လိပ်စာမှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာမှန်ကိုလည်းတေချာပြည့်ပြည့်စုံစုံထည့်ရေးပေးလိုက်ပါလို့သတိပေးပါရစေနော်။အားလုံးကိုကြိုဆိုပါရစေ။ကျေးဇူးနဲ့အထူးတင်ရှိပါရစေ။
ဗီယိုရဲ့ကြာတာရင်းညအစီအစဉ်လေးကိုနားဆင်နေရတာပါ။အခုဆက်ပြီးတော့ကချင်ပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်နေတဲ့အကြောင်းပြောပြပါမယ်။ကချင်ပြည်နယ်ပေါ်မော်ခရိုင်အတွင်းမှာဒီကနေ့တိုက်ပွဲတွေပြန်လည်ဖြစ်ပွားနေပြီးတော့မန်ဝင်းကြီးရွာကနေလက်နက်ကြီးပစ်ခတ်တံတွေကိုဆက်တိုက်ဆိုသလိုကြားနေရတယ်လို့ဒေသခံတွေကပြောပါရယ်။တဟအစိုးရစစ်တပ်ဘက်ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကနေပြီးတော့ဖမ်းဆီးသွားတဲ့ပြည်နယ်အုပ်ချုပ်ရေးရုံးဝန်ထမ်းတွေကိုပြန်မလွတ်ပေးရင်အင်အားသုံးမယ်လို့စာပေးပို့ထားတဲ့အချိန်မှာဖြစ်တာလည်းဖြစ်ပါရယ်။လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲနဲ့နှစ်ဖက်တင်းမာမှုတွေဟာဒီလာမယ့်သတင်းပတ်အတွင်းကျင်းပမယ့်အစိုးရနဲ့ KIA အကြားညင်ရဲ့ဆွေးနွေးပွဲအပေါ်မှာတည်ရောက်မှုရှိမရှိဆိုတာကိုတော့ VOA မြန်မာပိုင်းစီစဉ်ရတဲ့သတင်းတော်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့ကချင်ပြည်နယ်ဗမော KIA အတွင်းကတိုက်ပွဲတွေဟာဧပြီလ10ရက်နေ့ကနေစတင်ခဲ့ပြီး18ရက်နေ့မှာညင်သက်သွားပေမဲ့ဒီလာဇန်းပိုင်းကနေဂျိုးကြဂျိုးကြဆိုသလိုဆက်လက်ဖြစ်ပွားနေတာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာလဲမန်စီမြို့နယ်ဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့မန်ဝင်းကြီးရွာကဒေသခံတယောက်ကပြောပါတယ
်။အခုလဲလက်နက်ကြီးတိုင်းတော့ကြားတယ်လက်နက်အနေရောမကြောက်ဘူး။အဲမင်းနဲ့မင်းနဲ့ရှင်းနေခုနလောက်တည်းရနေကြားတော့အဲအဲ့ကျန်တဲ့30လောက်ရရှိတော့ပြီးဖြစ်နေတယ်
ဒီကနေ့ဖြစ်တဲ့တိုက်ပွဲဟာမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကမေလ3ရက်နေ့ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဖမ်းဆီးသွားတဲ့ပြည်내အထွေထွေအုပ်ချုပ်ရေးယုံဝန်ထမ်း2ယောက်ကို6ရက်နေ့ညနေ6နာရီမှာပြန်လွှတ်မပေးရင်အင်အားသုံးဆောင်ရွက်မယ်လို့အကြောင်းကြားစာပေးဖို့ပြီးထပ်မံဖြစ်ပွားတဲ့တိုက်ပွဲလည်းဖြစ်ပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ညှိနှိုင်းဆောင်ရွက်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူဦးထောင်ခါကတော့ပြည်내ဝန်ထမ်းတွေကိုပြန်လွှတ်ပေးဖို့နဲ့ပတ်သက်ပြီးကချင်ငင်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ကဦးလမိုင်ကွန်ဂျာရဲ့အင်သစ်တက်ပွဲမှာမပခတိုင်းမူတို့နဲ့တွေ့ဆုံစဉ်ရှင်းလင်းပြောဆိုခဲ့ကြောင်းအခုလိုပြောပါတယ်
။အဲ့ဒီညမှာပဲဗိုလ်ချုပ်မြင့်စိုးနဲ့တိုင်းမူနဲ့လာပါတယ်။ကျွန်တော်တို့တက်နီကယ်ပြင်မြုံကကြတော့ဘုံကြီးခွန်တော်နဲ့ကျွန်တော်ပေါ့။ရင်ဦးလမိုင်ကွန်ဂျာအိမ်မှာကျွန်တော်တို့တွေ့ပြီးတော့အခြေအနေကိုတင်ပြပါတယ်။ဒါကျွန်တော်တို့ဘိုလ်ဌာနချုပ်ကလည်းအောက်ခြေစင်တီညွန်ကြားချက်တော့ပို့ထားပြီးသားဖြစ်တယ်။အဲ့ဒီဝန်ထမ်းတွေရောက်လာလို့ရှင်ရေ NPCG ကနေတဆင့်အစိုးရကိုပြန်အပ်ဖို့ပေါ့ဒါပြောထားပြီးသားတော့ဟုတ်တယ်ဒါပေမဲ့အခုကျွန်တော်တို့ရဲ့အဲ့ဒီရှေ့တန်းကစူဆောင်းတဲ့အဖွဲ့တွေနဲ့အနာချုပ်ကလူတွေအဆက်တွေမရနိုင်ဘူးအဲ့ဒီညမှာအဲ့ဒီအကြောင်းဆောင်ကိုရှင်းပြတယ်
ဒီကနေ့အထိတော့ဖမ်းဆီးခံထားရတဲ့ဝန်ထမ်းတွေပြန်လည်ရောက်ရှိလာတာမရှိသေးပါဘူးအခုလိုဗမောခရိုင်အတွင်းတိုက်ပွဲဖြစ်ပွားတာနဲ့မပခဘက်ကပြည်내ဝန်ထမ်းတွေပြန်လွှတ်မပေးရင်အင်အားသုံးမယ်လို့စာပို့ထားတဲ့အခြေအနေတွေဟာမကြခင်ကျင်းပမဲ့ KIO နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဆွေးနွေးပွဲကိုတည်ရောက်မှုရှိနိုင်မရှိနိုင်ဆိုတဲ့အပေါ်မှာတော့ဦးတော်ခါကအခုလိုပြောပါတယ
်ပြောဖို့ခက်ပါတယ်ဒီဥစားကျွန်တော်လည်းအခြေအနေရရကိုစောင့်ကြည့်နေပါတယ်
မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလမောင်ရွှေကတော့ဒီကနေ့ထိတော့နှစ်ဖက်တွဲဆုံဆွေးနွေးပွဲအတွက်အစီအစဉ်တွေအပြောင်းအလဲမရှိသေးကြောင်းပြောပါတယ်
။အခုကျွန်တော်တို့ပြောနေတဲ့အချိန်ထိဒီဆွေးနွေးပွဲကဆက်ပြီးတော့ဆောင်ရွက်ပါမယ်။ဆက်နေရနေမှာဒီ KIO ကကိုယ်စားလှယ်တွေနဲ့ထိတ်ကြထားတဲ့တန်ခါကိုယ်စားလှယ်တွေရောက်ပါလိမ့်မယ်။ကျွန်တော်တို့လည်းဆက်နေနေရောက်ပါလိမ့်မယ်။ဆက်သွေးနေမှာစီဝေဆောက်ဖို့ဒါအခုကျွန်တော်တို့ပြောနေတဲ့အချိန်ဒီအလုံးကဒီပါမယ်
ဒီဆွေးနွေးပွဲမှာတော့လက်ရှိဖြစ်ပွားနေတဲ့ပြိပခတွေကိုအရှိန်လျှော့ချနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ် PCG ကကချင်ငင်းချမ်းရဲ့အကျိုးဆောင်အဖွဲ့ကဦးလမိုင်ကွန်ဂျာကတော့ဆွေးနွေးပွဲဖြစ်မြောက်နိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ
်ဒီဝန်ထမ်းတွေကိုဖမ်းရတဲ့ကိစ္စလည်းပဲကဘဝစုံစမ်းပြီးတော့မှဒါအမြင်ဆုံးလို့ဖွင့်ချက်ဆိုပြီးသူတို့ကပြောထားတာရှိတယ်ကြာနောက်ပြီးတက်တဲ့ရေးဒီမှလည်း6ရက်6နာရီမှဆွေးနွေးအကြောင်းကြားထားပြင်မဲ့လည်းအမလည်းဒီကိစ္စတော့ဘာမှလည်းလုပ်ရှားလာလည်းမရှိဘူးကြာ။တော့ဒီကျွန်တော်ကြားနေပြီးမှလည်း CCG ဝဲသူတို့အနေနဲ့ဒါအဆက်ကိုပြေဖို့ပြောဖို့အတွက်အကြောင်းကြားထားတာဖြစ်လို့ကြောင်းလည်းကျွန်တော်တို့လည်းကြားနေပြီးအဲ့ဒီစာဝေကိုကြီးလိုက်ပြီးနေတာဖြစ်တဲ့အတွက်အဆက်ကြောင့်မလို့ဒီစီးပွဲကလည်းပဲဘာမှပြဿနာဖြစ်ကြတော့အကြောင်းအကြောင်းမရှိဘူး။ဒါကြီးလည်းလူတစ်ဖက်သဘောတူညီစာဖြစ်တဲ့
ဆင်းရဲသွားခဲ့တဲ့အတွက်အသက်တော့မလို့ဟိုပြီးတော့ဖြစ်ဖြစ်သွားမယ်လို့ကျွန်တော်ဒီလိုပဲသုံးသတယ်ဗျ
KIO နဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့တွဲဆောင်ဆွေးနွေးပွဲကိုဒီလ23ရက်နေ့မှာမြကြီးနားမြို့မှာကျင်းပဖို့နှစ်ဖက်သဘောတူထားတာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုတော့တိုင်းသာလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်အပါအဝင်တရုတ်နိုင်ငံကကိုယ်စားလှယ်နဲ့လေလာသူအဖြစ်ပါဝင်တက်ရောက်ဖို့ရှိနေတာဖြစ်ပါတယ်။
ကချင်ပြည်နယ်ဘက်မှာတိုက်ပွဲတွေတဖန်ပြန်လဲဖြစ်ပွားနေတာနဲ့ဒီချိန်ကနေငင်းငယ်ရေးဆွေးနွေးပွဲအပေါ်မှာတက်ရောက်မှုရှိမရှိဆိုတာတွေကိုကိုမှုစောကစူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီထိုင်းနိုင်ငံတဲကိုလူကုန်မှုခံရတဲ့မြန်မာအလုပ်သမားတချို့နဲ့ဆိုင်တဲ့သတင်းကိုလည်းပြောပြချင်ပါတယ်။ထိုင်းနိုင်ငံတဲမှာလူကုန်မှုခံရတဲ့မြန်မာအလုပ်သမားဒီဟာဆိုလို့ရှိရင်ကျွန်လိုခိုင်းစေခံရတဲ့ဘဝကလွတ်မြောက်လာပေမဲ့ထိုင်းဥပဒေအရပြစ်ဒဏ်ကြခံရတာနောက်လူခွင့်ရေးချိုးဖောက်ခံရတာတွေရှိနေစေဖြစ်ပါတယ်။ဒါကြောင့်ထွက်ပြေးဖို့ကြိုးစားကြသူတွေလည်းရှိပါတယ်။ထိုင်းနိုင်ငံတဲလူကုန်ကူးခံရတဲ့မြန်မာအလုပ်သမားတွေရဲ့အခြေအနေကိုတော့ဆက်သွယ်ပြီးမြန်ထားတဲ့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဒီရက်ပိုင်းအတွင်းမှာပဲရခိုင်ပြည်နယ်ပဲခူးတိုင်း AR တိုင်းကနေလာပြီးထိုင်းနိုင်ငံရဲ့ငါးဖမ်းလေပေါ်မှာရောင်းစားခံရသူတွေကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကလူကုန်ကူးမှုတားဆီးနေနေရဲတပ်ဖွဲ့တွေနဲ့အကူအညီနဲ့ကယ်ဆယ်ခဲ့တာပါ။ကရင်ပြည်နယ်မြဝတီမြို့ကိုလာပြီးအလုရှာရင်နဲ့ငါးဖမ်းဒီပေါ်မှာရောင်းစားခံရပုံကိုတော့လူငယ်တဦးကပြောပြပါတယ်
။ကျွန်တော်မြဝတီကိုလုံးလုံးဖို့တက်လာတယ်။ဟုတ်ကဲ့ကျွန်တော်ညာစီးနဲ့ကားနဲ့ဘယ်ဝဲမီပို့စီချာမတီးရပါဘူးညာဘက်ကဒီလိုရောက်တဲ့အချိန်မှာကျွန်တော်တို့မှဒီမှာသုံးမှတညာအိပ်ပဲဆိုပြီးတော့အကြတနင်္လာတော့တခါပြင်လဲပြန်ဖတ်ပါ။အဲ့မှာပြင်လဲရောက်မှကျွန်တော်တို့သိပါရောင်းစားခံ။အဲ့ကချိန်ကညာပါပင်လယ်မှာခုရှလာနဲ့ဆက်ရကြခဲ့ပါ
နောက်တစ်ဦးကတော့ရခိုင်ပြည်နယ်ကဖြစ်ပြီးမြဝတီမြို့မှာပဲအလုရှာရင်နဲ့ငါးဖမ်းလေပေါ်ကိုရောက်ရှိလာခဲ့တာပါသူကတော့အခုလိုပြောပါတယ
်လေတွေကိုဆင်းပြီးပြင်ရင်လည်းစိတ်တော်ရှိရေးတယ်ကူပြီးပြင်ရင်လည်းစိတ်တော်ရှိရေးပင်လယ်ပင်လယ်ပါလေခုန်ချမယ်လို့ခုန်ချမယ်ကြံနေတယ်ပင်လယ်ခုန်ချရင်မင်းတို့တစ်ခါနဲ့အသေးပဲလို့ပြောတယ်ဒီထိုင်ကိုသူတို့ခိုင်းတာဟိုသူကျွေးလို့နွားလို့ခိုင်းတာခိုင်းတာခဏမှမနေရဘူးသမီးသားကြီးသမီးတော်မရက်သားသား
အခုအခါမှာတော့သူတို့တွေဟာထိုင်းနိုင်ငံတွင်းကိုတရားမဝင်ခိုးဝင်မှုတွေနဲ့အမှုရင်ဆိုင်နေရပြီးထိုင်းနိုင်ငံထဲမှာပဲချုံနောင်ခံထားရပါတယ်လူငယ်တဲ့တစ်နှစ်ကျော်ကလူကုန်ကူးခံရပြီးငါးဖမ်းလေတွေပေါ်မှာရောင်းစားခံရတဲ့လူငယ်တွေကတော့ထိုင်းနိုင်ငံရနောင်းမြို့မှာရှိတဲ့အမျိုးသားကယ်ဆယ်ရေးစခန်းမှာနေထိုင်နေရတာပါအခုဆိုရင်သူတို့ဟာတစ်နှစ်ကျော်ကြာတဲ့အထိအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်ကယ်ဆယ်ရေးစခန်းထဲမှာဝန်ထမ်းတွေပြဿနာတက်ပြီးရိုက်နှက်ခံရတာကြောင့်မေလ9ရက်နေ့ကတော့သူတို့ဟာကော့တောင်းဘက်ကိုထွက်ပြေးဖို့အတွက်ကြိုးစားခဲ့ကြပါတယ်။သူတို့ကိုကော့တောင်းသွားမဲ့နေ့ကနေကယ်ဆယ်ရေးစခန်းကလူတွေကပြန်ဖမ်းလာခဲ့ပြီးအချုပ်ထဲကိုပို့ခဲ့ပါတယ်။လူငယ်တဦးပြောပြတာက
အိမ်မှာ9လနဲ့24ရက်ကြာပါတယ်။ကိုယ်တော်မှာ9လလေးအဲ့ဒါတစ်နှစ်ပေါ့နော်။တစ်နှစ်ကျော်ပေါ့ဗောင်းကျွန်တော်တို့အမှကြာပါတယ်။15ရောက်ပေါ့ကျွန်တော်တို့အမှအချုပ်ထဲနေရမစေ။သူတို့ရောမှာကျွန်တော်တို့မနေရရင်တော်ပြီပါလို့ဆိုတော့ကျွန်တော်တို့ကပင်လယ်ထဲမှာလည်းမတည်ဘူးဒီကယ်ဆယ်ရေးစခန်းရောက်မှတည်ရမယ့်ပုံစံမျိုးဖြစ်နေတယ်
မြန်မာနိုင်ငံမှာတော့ထိုင်းမြန်မာနယ်စပ်ကလူကုန်ကူးခံရတဲ့အမျိုးသားအမျိုးသမီးကလေးတွေကိုကူညီကယ်ဆယ်ဖို့အတွက်လူ90ခန့်လက်ခံပေးနိုင်တဲ့ဒုတိယမြောက်လူကုန်ကူးခံရသူများစောက်ရှောက်ရေးကေဟာကိုဂျပန်နိုင်ငံရဲ့အကူအညီနဲ့မြန်မာနိုင်ငံကော့တောင်းဘက်မှာဧပြီလ24ရက်နေ့တုန်းကဖွင့်လှစ်ခဲ့ပါတယ်ပထမကေဟာကတော့တရုတ်မြန်မာနယ်စပ်မှာဖွင့်လှစ်ထားတာပါမြန်မာအစိုးရရဲ့ဂေဟာကိုလည်းလူကုန်ကူးခံရသူတွေပို့ဆောင်ဖို့ကအခက်အခဲတွေရှိနေစေဖြစ်တယ်လို့လူကုန်ကူးခံရသူတွေဟာလူခွင့်ရေးချိုးဖောက်တာခံနေရစေပဲဆိုပြီးလူကုန်ကူးခံရသူတွေကိုကယ်ဆယ်ရေးလုပ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်နေရက်ကိုပြန်တော်တဲ့အခါမှာလူကုန်ကူးခံရတဲ့လူ့သမားကိုပြန်ဖို့မယ်ဆိုလို့ရှိရင်မြန်မာလူကုန်သားပြောင်းလိုက်ပြီးတော့ကဲဒီမှာငါတို့ဒီမှာလူကုန်ကူးခံရတဲ့လူ့သမားတွေပြန်ဖို့တယ်ဆိုပြီးတော့ပြေးခဲ့ပေါ့အဲ့ဒါမျိုးမဟုတ်ဘူးအမိတ်လိုလာပြီးတော့တခါလေးရှုပ်ခန်းနေဖြစ်ခဲ့တယ်အရှုပ်ခန်းနေပါလေအေးစည်းစည်းနေရအကုန်လုံးပြန်သိမ်းခံထားရပြီးတော့ပို့နေချင်လို့ရှိရင်ပိုက်တန်တောင်ပေးရမယ်တဲ့ထိုင်းနိုင်ငံဒီမှာဒီလိုလူခွေရှုပ်ပေါင်းမှုဒီလိုလူကုန်ကူးခံနေရတဲ့လူတွေဒီလောက်ဖြစ်ဖြစ်နေတာကိုအဲ့လိုကျွန်တော်တို့မြန်မာအစိုးရကလှမ်းပြီးတော့ပြောနိုင်တယ်ပြောနေတယ်ဒါမှမြန်မာဖက်ကသေဆုံးတော့ပြောနိုင်တာမလုပ်နိုင်တာလည်းကျွန်တော်စိတ်မကောင်းဆုံးပဲ
ထိုင်းနိုင်ငံတွင်မှာအလောက်ကန်ရှာဖွေဖို့လာကြရင်းနဲ့မြန်မာနိုင်ငံသားတွေဟာရာဘာချန်တွေပြည်ထစာယုံတွေငါးဖမ်းလီတွေရေးထွက်လုပ်ငန်းတွေလုပ်တဲ့စစ်ရုံတွေမှာရောင်းစားခံနေရပါတယ်။တချို့ဆိုရင်နှစ်နဲ့ချီပြီးလုံအားကမရပဲကြေးကျွန်နေတဲ့ဘွယ်အလောက်ခိုင်းစေခံနေရတာပါ။အမေရိကန်အစိုးရရဲ့လူကုန်ကူးမှုဆိုင်ရာ2013ခုနှစ်အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကို Tier 2လို့ခေါ်တဲ့အလယ်အလတ်အဆင့်မှာသတ်မှတ်ထားပါတယ်။လူကုန်ကူးမှုအခြေအနေစိုးရွားနေစေဖြစ်ပြီးလူကုန်ကူးမှုတိုက်ဖျက်ရေးကိုအစိုးရဘက်က ားထုတ်လှုပ်ဆောင်မှုတွေအပြည့်အဝမရှိသေးပေမဲ့လို့တိုက်ဖြတ်ရေးလုပ်ငန်းတွေမှာတိတာတဲ့ပြောင်းလဲလှုပ်ဆောင်မှုတွေရှိလာတဲ့ပုံမှာခုလိုသတ်မှတ်တာဖြစ်ပါတယ်။အရင်အစိုးရလက်ထက်တုန်းကတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတွေနဲ့ပတ်သက်လို့အစိုးရဘက်ကလုံးဝကိုက်တွယ်ဆောင်ရွက်ခြင်းမရှိတဲ့အတွက်အစိုးဆုံးနောက်ဆုံးအဆင့်တရားသုံးမှာတက်မှတ်ခဲ့တာဖြစ်ပါရဲ့ရှင်
။ထိုင်းနိုင်ငံကနေမဲ့အေးမှာသတင်းပေးပို့ခဲ့တာပါ။ဒီညနေအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။မကြခင်မှာတော့ပုံမှန်ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။ဒီအထဲမှာတော့ကျန်းမာရေးကဏ္ဍ၊နောက်ဥရောပရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ကြရမှာပါ။စောင့်မျှော်နားဆင်ပါရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA American တိုင်းရဲ့2014ခုနှစ်မေလ၈ရက်ကြာတာရင်းနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25နဲ့32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါဗျ။မကြခင်မှာတော့စိတ်ကြယောဂအကြောင်းကိုတင်ပြထားတဲ့ကျန်းမာရေးကဏ္ဍနားဆင်ရဖို့ရှိသလိုဒီဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်မှာဆိုရင်တော့
မွန်လူငယ်များရဲ့စီလုံးညီညွတ်မှုကိုမြှင့်တင်ဖို့ရဲ့နောက်တစ်ချက်ကတော့မွန်လူငယ်သူ့ရဲ့အရေးအချင်းကိုမြှင့်တင်ပြီးတော့
တိုင်းရင်းသားဒေသတွေကအခြေအနေအဖြစ်အပျက်တွေကိုတင်ပြပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်မှာအပြည့်စုံနားဆင်နိုင်ပါတယ်။အခုရင်ဆုံးကတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံမှာစိတ်ဖိစီးမှုများလာတာကြောင့်စိတ်ကြယောဂအမျိုးမျိုးဖြစ်တာပိုပြီးတော့များလာနေတယ်လို့စိတ်ယောဂပညာရှင်တွေကထောက်ပြနေကြပါတယ်။ဘယ်လိုစိတ်ဖိစီးမှုတွေများလာနေတာပါလဲ။ယောဂလက္ခဏာကိုစောစောသိနိုင်ဖို့စောင့်ကြည့်ပြီးအသက်အန္တရာယ်အပါအဝင်တခြားထိခိုက်မှုတွေမရှိရအောင်ဘယ်လိုကာကွယ်နိုင်မှာပါလဲ။ဒီအကြောင်းကိုတော့ဆေးသက်ကတူတစိတ်ကျန်းမာရေးပညာဌာနအငိမ့်စာပါမောက်ခဌာနမှုနဲ့ဒီအုံနောက်အာယုံကျောနဲ့စိတ်ပိုင်းဆိုင်ရာယောဂအထုကူဒေါက်တာဆက်ဆိုင်လုံကိုဦးဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปมคดอกเตอร์ซัสไซลุงครับเนี่ยเราเมียนมาနိုင်ငံမှာဒီ depression လို့ခေါ်တဲ့စိတ်ကျယောဂဖြစ်တဲ့အနေအထားကဘယ်လောက်ထိများနေလဲဆရာကြီ
းအခုတော့တော်တော်လေးများလာပြီခင်ဗျာဘိုးတော်ကတော့တိတ်မများဘူးပေါ့လေရခိုင်တို့တော့တိကျတွေ့လို့မရဘူးပေါ့ဘာဆိုစိတ်ကျယောဂဖြစ်တဲ့လူတိုင်းကကျွန်တော်တို့ဒီလာမပြဘူးလေတချို့ကလည်းကိုယ့်ကိုယ်စိတ်ကျယောဂဖြစ်လို့ဖြစ်ပန်းတာမသိဘူးပေါ့
ဟုတ်ကဲ့ဆရာဘာကြောင့်မလို့အခုလိုများလာတာလဲဆရာကြ
ီးစိတ်ဖိစီးမှုတွေကလည်းများတယ် stress ပေါ့ဗျာနော်စီပွားရေးလူမှုရေးပေါ့အကုန်လုံးပေါ့စေးတုံးတာလည်းပါတာပေါ့ဗျာအရက်တွေဘူးရေးစေးွားတော့တုံးတာလည်းပါတာပေါ့
ဟုတ်ကဲ့ဆရာဒီစိတ်ကျယောဂာနဲ့ပတ်သက်ပြီးတော့အတိအသင့်ဆုံးအချက်တွေဆိုလို့ရှိရင်ဘယ်အချက်တွေကိုထောက်ပြမလဲ
စိတ်ကျယောဂာကအခုကမ္ဘာနဲ့အဝမ်းအဖြစ်များတယ်လေဒါပေမဲ့စိတ်ကျယောဂာဖြစ်တဲ့လူတွေက30ရာခိုင်နှုန်းလောက်ပဲစေကုသမှုခံရပါတယ်လူတိုင်းလူတိုင်းကတော့တစ်ခါမဟုတ်တစ်ခါတော့ဝန်းနေတာတော့ဖြစ်မိတယ်လေကိုယ်ကျမရေးစေးပွားရေးလူမှုရေးအကုန်ပေါ့တစ်ခါခုအဆင်မပြေတော့ဝန်းနေကြတာပဲအဲဝန်းနေတာတဲ့ depression ကွာတယ်ဗျဝန်းနေတာခဏတစ်ဖြုတ်ပဲပေါ့လေးငါးရက်လောက်နဲ့ပြန်ပြီးမှဖြေဖြောက်လို့ရတာပေါ့အဲ depression ကတော့ဒီဝန်းနေမှုအတိုင်းအတာကနှစ်ပတ်သုံးပတ်တစ်လအထိကြာတော့တာပေါ့အဲ့တော့ဝန်းနေတဲ့အတွက်ဘာမှမလုပ်နိုင်မကင်နိုင်နဲ့အကုန်လုံးတော့အလုပ်ကင်ရတာစားလာနေတာသွားလာလာတာလှုပ်တာကင်တာအစားထိခိုက်လာတာပေါ့အဲ့တော့ဆိုတော့ကျွန်တော် depression လို့ခေါ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အဓိကအရေးကြီးတာတော့စေကုသမှုခံရတဲ့သူနည်းတယ်ယောဂဖြစ်မှန်းကိုယ့်ကိုမသိတဲ့ပြဿနာလည်းရှိတယ်ဆိုတာကအရေးကြီးတဲ့အချက်တစ်ခုလို့ကျွန်တော်တို့ပြောရမှာပါဆရာနော
်ဟုတ်ကဲ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဒီစေကုသမှုခံရမှုနည်းရခြင်းအကြောင်းအရာဘာကြောင့်ဖြစ်ရလဲဆရာကြီ
းဒီစိတ်ကျယောဂဖြစ်တဲ့လူတွေကတခါလေဝန်းနေပက်လက်ဖြစ်နေတာမျိုးတော့မဟုတ်ဘူးကြာတခါတည်းလဲခေါင်းကိုက်တာတို့ပိုက်နာတာတို့ဇက်ကျော့တက်တာတို့မူးတာတို့ရင်တုံတာတို့အဲ့ဒါနဲ့ပဲသူတို့ခန္ဓာကိုယ်ယောဂဖြစ်တယ်ဆိုပြီးတော့မှ တခြားနေရာမှာတော့ပြတာပေါ့ဗျာအဲ့ဒါကိုတီးဖို့လည်းမလွယ်ဘူးပေါ့
ဟုတ်ကဲ့အဲ့တော့အဓိကတော့ယောဂဖြစ်နေမှန်းမသိတဲ့သဘောပေါ့ဆရာနော
်တီးဖို့တဘော
အဲ့ဒါဆိုရင်ဆရာရင
်တီးတဲ့လူကြတော့လေ
ဟုတ်ကဲ့
စိတ်ယောဂဆရာတို့တယောက်နဲ့ပြလိုက်လို့ရှိရင်ပြောဆိုခံမှာပေါ့ဗျာစတိတ်မှာပေါ့အဓိကကစိတ်မူမှန်တော့စိတ်ယောဂဆရာတို့နဲ့တော့ပြတယ်ဘရောင်ချိန်းနေပေါ့ဗျာ brain ချောက်တယ်ဆိုပြီးတော့မှအဲ့လိုမျိုးပြောခံရမှာလေကြောက်တာပေါ့
ဟုတ်ကဲ့အဲ့တော့
ဟုတ်တော့မပြဘူးပေါ့ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အဓိကပြဿနာနှစ်ခုပေါ့ပထမတစ်ခုကတော့ယောဂဖြစ်မှမသိတာနောက်တစ်ခုကတော့ယောဂဖြစ်နေတဲ့အချိန်မှာအများကနေပြီးတော့ wine လောင်မှဆိုလို့ပေါ့ဆရာနော
်ဟုတ်ကဲ့
အဲ့တော့ဆရာကြီးဒီပြဿနာကိုဘယ်လိုရှင်းအောင်မလဲ
အမှားတော့ depression ဆိုတာကလူတိုင်းလူတိုင်းဖြစ်နိုင်တယ်လीဒါပေမဲ့လူတိုင်းလူတိုင်းမှာ breaking point ဆိုတော့ရှိကြတာပဲဗျာတယောက်နဲ့တယောက်တော့ threshold level နဲ့ sensitive area ချင်းမတူဘူးပေါ့ဗျာ nervous breakdown လို့ခေါ်တယ်လीအဲ့ဒါကြတော့စိတ်ထိခိုက်စေတဲ့အကြောင်းကကျန်းမာရေးကြောင့်ရယ်စီးပွားရေးကြောင့်ရယ်လူမှုဆက်ဆံရေးကြောင့်ရယ်ဂုံတိတ်ခါထိခိုက်တဲ့အပိုင်းပေါ့ဗျာအဲ့ဒီလေးခုတည်းကတစ်ခုခုထိခိုက်ရလူတွေကစိတ်ထိခိုက်တာပဲ
ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဒီယောဂကိုဆုံးဖြတ်နိုင်ဖို့အတွက်မှာခုနကဆရာပြောတဲ့ဒီလက္ခဏာတွေကိုဆရာကြီးအရေးအကြီးတာနဲ့စပြီးတော့အသေးစိတ်လေးနည်းနည်းထပ်ရှင်းပြပေးပါလား
အရေးကြီးတာကအဓိကတော့အိတ်မပြောတာဗျာ early morning waking ခေါ်တာပေါ့ကျွန်တော်တို့မနေ့3နိုင်4နိုင်လောက်တွန်းလို့ပြီးမှပြန်အိတ်လို့မရတော့အိတ်ပြက်မယ်အစားပြက်မယ်ဒါပေမဲ့စိတ်ဝင်စားမှုတွေနည်းမှာပေါ့အဲ့ဒါသူတဲ့ pressure ရတဲ့ဟာတွေပေါ့အဲ့ဒါတီဗီတို့တခြင်းတို့နားထောင်နေလူတွေကြည့်တဲ့လူတွေဆိုရင်ကြည့်ချင်တဲ့စိတ်မရှိတော့ဘူးပေါ့အဲ့လူတကာနဲ့ဆက်ဆံရမှလည်းဝန်လေးတယ်အဲ့သူများတွေဖိတ်ရစီလူရန်တို့မင်္ဂလာဆောင်တို့ပေါ့လည်းမတော်ချင်ဘူးပေါ့ဗျာတခါတလေဆိုဖုန်းပြောရမှတော့ဖုန်းခိုင်ရမှတော့ကြောက်နေတဲ့လူတွေရှိလုပ်ငန်းခွင်မှာလည်းခါတိုင်းလို့စိတ်ဝင်စားဘူးပေါ့အဲ့လုပ်ငန်းခွင်နဲ့ပြက်ကွက်တဲ့ absent ဖြစ်တဲ့ဟာတွေများတယ်ပေါ့တချို့ကျတော့လည်းအလုပ်တော့သွားတယ်ပြည့်ပြည့်ဝဝမလုပ်နိုင်ဘူးပေါ့အဲ့တော့ loss productivity ပေါ့โอ้โห sex drive sexual interest let me see that
โอเคไล่ไม้เซียนเซียนซ่าหมูบ่เซียนเนาะโอเคโอเคเซียนอะแล้วอะคือโหลดิลิมูสะสั่นเยดิโรงงานขึ้นดิบ่อารมณ์ที่ไข่พี่รอดิตะไนงานลงอต้ายตาที่บ่บ่เซียนเนา
ะโอเคที่ไข่กวนน่ะบ่ตะไนงานลงอต้ายตาเนี่ย
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ကုဏလိုလက္ခဏာတွေဖြစ်လာပြီဆိုရင်အမြန်မရှက်မချောက်ပဲနဲ့ပေါ့နော်အားလုံးကလည်းသူ့ကိုနားလည်ပေးပြီးတော့ဆင်းဥစေကံပြဖို့အတွက်လူနာကိုရိုင်းလည်းဆုံးဖြတ်ပြပဝင်ကြီးကလည်းဝိုင်းပြီးတော့ဖိမပေးဖို့လိုမယ်ထင်တယ်ဆရာနော
်ဟုတ်ကဲ့ပဝင်ကြီးကဖိမပေးဖို့အရန်လိုတယ်ခင်ဗျာဘာဖြစ်လို့ဆိုသူတို့ကနည်းနည်းကိုကိုကိုမဆုံးဖြတ်တတ်ဘူးတုံနေလို့ရကောင်းလို့မလို့ရကောင်းလို့နောက်ဟိုခတိုင်းလူက active မဖြစ်ဘူးပေါ့အဲ့တော့အဲ့ဒီဘေးပဝင်ကြီးကနည်းဖိမပြီးတော့စေကံသွားအောင်ခေါ်ရမယ်စေတိုက်နဲ့ပဲချိန်ကြတာစေတောက်ရမယ်သမင်းစားစီကြတော့ခေါ်စားဖို့တချို့ဆိုသမင်းလည်းမစားတော့ဘူးသမင်းစားစီရောက်လို့ရမှလည်းမသိဘူးကိုယ့်ကိုယ်ကိုအထပြေရမှလည်းရေချွတ်ရမှလည်းမသိတဲ့လူတွေရှိတယ်လေတကွေတန်ရှင်ရေလုပ်ဖို့အစားပေါ့ဗျာအဲ့ဒါကိုဘေးပတ်ဝန်းကျင်ပြောပြဖို့လိုပါတယ်မိသားစုပေါ့ family support အများကြီးလိုပါတယ်ခင
်ဗျဟုတ်ကဲ့တခြားတကွေတကာရလုံနိုင်တဲ့အချက်တွေရောရှိသေးလားဆရာကြီ
းတကွေတကာရကတော့ဖြစ်တယ်ဆိုတာနဲ့စောစောကုပြီးကောင်းတာပေါ့နောက်အခုကခက်ကလည်းဆေးတွေကတော်တော်ကောင်းတယ်လေဘေးထွက်ဆူဆူတွေလည်းတော်တော်နည်းပါတယ်သောသောကုနသောသောပြောက်တာပေါ့နောက်ပြီးတော့မှလောကထံတရားကိုခံနိုင်ရင်ရှိအောင်တော့တရားနဲ့တော့ဖြေရမှာပေါ့ဗျာတခါတလေ miss fortune ဆိုတာလူတိုင်းမှာကြုံတွေ့ရမှာပဲလေအဲ့ဒီခါမှာ break down မဖြစ်ဖို့တော့စူးစမ်းရမှာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီခါမှာဘလို့စိတ်ထားမျိုးထားနိုင်လို့ရှိရင်ကောင်းမယ်ထင်လ
ဲမွေးတာတော့ဆက်တယောက်တည်းမွေးလာတာပဲပေါ့ဘာမှမပါဘူးပေါ့တည်တော့ရင်လည်းဘာမှကြည့်တော့လို့မရဘူးအဲ့ဒီစိတ်ထားမျိုးထားနိုင်ရင်တော့ကောင်းတာပေါ့
ဟုတ်ကဲ့ဒီကကွယ်ရေးအနေနဲ့အားကစားလုပ်တာမျိုးတို့ဒါမှမဟုတ်ရှင်ကကိုနှစ်သက်ရာပျော်ရွှင်ရာလေးတွေကိုအာယုံစိုက်ပြီးတော့လုပ်တာမျိုးတို့အစားတော့ခေါင်းခေါင်းစားတာမျိုးတို့အဲ့ဒါတွေရောအထောက်အကူပြုနေလဲဆရာကကွယ်ရေးတ
ဲ့အထောက်အကူပြုပါတယ်တကယ်ချင်းတင်တဲ့မိတ်ဆွေတွေနဲ့သွားလာတို့လမ်းလျှောက်တာတို့လက်ချင်းကမ်းလုပ်တာတို့နောက်ပြီးတရားထိုင်တာတို့အဲ့ဒါတွေကလုပ်ပေးရင်ကောင်းပါတယ်ဆရာတယောက်တည်းမနေဘူးပေါ့ဒါကအပေါင်းတင်းနေဘူးပါ
ဟုတ်ကဲ့ဒီယောဂာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့အချက်တွေရော
အရေးကြီးတာ suicide ပေါ့ဗျာကိုယ့်ကိုယ်တတ်တည်တဲ့နှုံးတွေဟာ depression ကြောင့်တတ်တည်တာများတယ်လीအဲ့ဒါ suicide prevention ကအရေးကြီးတာပေါ့အဲလူတွေကတခါလေငါတည်ခြင်းတယ်တည်အေးမှာပဲဆိုတော့ပြောလို့ရှိတယ်လी
ဟုတ်ကဲ့
အဲ့လိုပြောလို့ရှိရင်အလကားပြောတယ်လို့မယူဆနဲ့ပေါ့တကယ်များလုပ်မလားဆိုတဲ့ဟာပေါ့တော့ဒီအကြောင်းကိုပြန်ပြောလိုက်လို့ရှိရင်ဒီတည်ခြင်းတဲ့စိတ်ကပိုများရောမလားဆိုတာတစ်ဆွတ်ထင်ကြတယ်လीဒါမဲ့အဲ့ဒါကိုပို့ပြီးတော့မှမေးရမယ်ဗျာမင်းပါသေးလို့တည်ချင်တာလေဘာဒီပြဿနာရှိလဲအဲ့ဒါပြဿနာကိုကူညီပြီးဖြေရှင်းပေးဖို့လိုပါတယ်နောက်တစ်ခါ pessimistic အတွေးပဲရှိတယ်လीမကောင်းမဲမြင်တာပေါ့အဖြစ်မှမဟုတ်ပါဘူးနောက်သူ့ကိုယ်သူအတုံးမကြဘူး worthless ဖြစ်တယ်မကြောက်ပိသားဆက်ဝန်တော့ဝန်ပိုးကြီးဖြစ်နေတယ်အဲ့လိုမျိုးထင်နေတာအများတ
ော့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟို ဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍပါရှင်။ခုဆက်ပြီးတော့ဥအောင်ခေရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုလည်းထုတ်လွှင့်ပေးပါဦးမယ်။မကြာခင်ကထုတ်ပြန်လိုက်တဲ့အမေရိကန်အစိုးရဘာသာရေးလွတ်လပ်မှုကော်မရှင်ရဲ့2014အစီအစဉ်ခန်းစာကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအခုလိုသုံးသပ်တင်ပြထားပါတယ်ရှင်။
အမေရိကန်ကွန်ဂရက်လွှတ်တော်ကဖွဲ့စည်းထားတဲ့အပြည်ပြည်ဆိုင်ရာဘာသာရေးလွတ်လပ်မှုကော်မရှင်ရဲ့နှစ်လည်အစီရင်ခံစာမကြာမီကထွက်လာပါတယ်။ဒီကော်မရှင်ဟာဘာသာရေးနဲ့ပတ်သက်ပြီးအစိုးရကိုဩဇာလွှမ်းနိုင်တဲ့အဖွဲ့အစည်းဖြစ်ပါတယ်။ဆိုရင်ဇာရှိတဲ့34နိုင်ငံကအခြေအနေတွေကိုစာမျက်နှာ200ကျော်တင်ပြထားပါတယ်။အမေရိကန်နိုင်ငံသားရေးဌာနကလည်းတိုင်းပြည်200လောက်ရဲ့ဘာသာရေးလွတ်လပ်မှုအခြေအနေကိုနှစ်စဉ်အစီရင်ခံစာထုတ်ပြန်ပါတယ်။မြန်မာပြည်ကဘာသာရေးလွတ်လပ်မှုအခြေအနေဟာမပြောင်းလဲပဲပုံမူဆိုးရွားလာတာကိုဖော်ပြထားပါတယ်။ဒီအထက်မှာ16နိုင်ငံကိုအထူးစိုးရိမ်စရာအဖြစ်သတ်မှတ်ထားပါတယ်။မြန်မာပြည်ကိုပထမဆုံးဖြစ်တဲ့1999အစီရင်ခံစာကစပြီးအထူးစိုးရိမ်စရာအဖြစ်သတ်မှတ်လာတာအခုအထိပါပဲ။ဘာသာရေးလွတ်လပ်မှုကော်မရှင်ဟာနိုင်ငံခြားရေးဝန်ကြီးဌာနရဲ့ဆောင်ရွက်ချက်ကိုလည်းအကဲဖြတ်ပါတယ်။ကော်မရှင်ရဲ့တင်ပြချက်ကိုအစိုးရကအလေးအနက်စဉ်းစားရတာမူဘာသာရေးလွတ်လပ်မှုကိုအမေရိကန်နိုင်ငံသားရဲ့လမ်းစဉ်မှာဦးစားပေးလာရပါတယ်။အမေရိကန်သံတမန်တွေကသူတို့တာဝန်ရတဲ့တိုင်းပြည်ရဲ့ဘာသာရေးလွတ်လပ်မှုအခြေအနေကိုစောင့်ကြည့်ဖို့တာဝန်ရှိလာပါတယ်
။အမေရိကန်နိုင်ငံသားရဲ့လမ်းစဉ်မှာဘာသာရေးလွတ်လပ်မှုကိုဦးစားပေးတဲ့ခုအနေနဲ့ဆောင်ရွက်နိုင်အောင်ဖန်တီးရမှာကွန်ကရစ်လွှတ်တော်ဟာအရေးကြီးတဲ့အခန်းကပါဝင်ပါတယ်။ဘာသာရေးလွတ်လပ်မှုဆိုင်ရာကွန်ကရစ်လွှတ်တော်ကြားနာပွဲတွေဟာအတော်လေးထိရောက်ပါတယ်။ဘာသာရေးလွတ်လပ်မှုအခြေအနေကိုလိုက်ပြီး34နိုင်ငံကိုအဆင့်30ဆင့်ခွဲထားပါတယ်။ဘာသာရေးလွတ်လပ်မှုမရှိလို့အထူးစိုးရင်ရတဲ့အဆင့်၊တာမန်စိုးရင်ရတဲ့အဆင့်နဲ့စောင့်ကြည့်တဲ့အဆင့်ဆိုပြီးခွဲခြားထားပါတယ်။မြန်မာပြည်ဟာစိုးရင်စရာကောင်းတဲ့နိုင်ငံဖြစ်နေတာ15နှစ်ရှိပါပြီ။အထူးစိုးရင်ရတာက16နိုင်ငံ၊တာမန်စိုးရင်ရတာက10နိုင်ငံ၊စောင့်ကြည့်တာက10နိုင်ငံ၊စုစုပေါင်း34နိုင်ငံကိုလေ့လာသုံးသပ်ပြီးဘာသာရေးလွတ်လပ်မှုအစီရင်ခံစာကိုရေးထားတာဖြစ်ပါတယ
်။ဘာသာရေးလွတ်လပ်မှုမရှိလို့အထူးစိုးရင်ရတဲ့16နိုင်ငံမှာမြန်မာ၊တရုတ်၊မြောက်ကိုရီးယားနဲ့ဗီယက်နမ်ပါဝင်ပြီးကျန်းနိုင်ငံတွေဟာမွတ်စလင်အများစုရှိတဲ့ဒေသတွေဖြစ်ပါတယ်။စိုးရင်ရတဲ့10နိုင်ငံစီးရင်မှာတော့အိန္ဒိယ၊လာအို၊မလေးရှားနဲ့အင်ဒိုနီးရှားပါဝင်ပါတယ်။မြန်မာနိုင်ငံမှာစီအစိုးရလက်ထက်ကဗုဒ္ဓဘာသာဝင်မဟုတ်သူတွေကိုဖိနှိပ်ချုပ်ချယ်ခဲ့ပါတယ်။ရတာတပိုင်းအစိုးရတက်လာတဲ့အခါမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေရှိလာပြီးမှဘာသာရေးလွတ်လပ်မှုကဥပဒေအရအကာအကွယ်မပေးနိုင်သေးဘူးလို့ဆိုပါတယ်မွ슬လင်စံကြီးအကြမ်းဖက်မှုတွေကိုအစိုးရကဟန်တားနိုင်စွာမရှိဘူးလို့ဆိုပါတယ်ရခိုင်ပြည်နယ်ကမွ슬လင်စံကြီးအကြမ်းဖက်မှုဟာအစိုးရကိုယ်တိုင်မျက်နှာလွှဲခဲ့ဖြစ်လှုပ်ထားတဲ့ကိစ္စဖြစ်တယ်လို့မှတ်ချက်ချထားပါတယ
်လူနည်းစုရဲ့ဘာသာရေးလွတ်လပ်မှုကိုချိုးဖျက်သူနဲ့တိုင်းရင်းသားကိုတိုက်ခိုက်တဲ့စစ်မှုတန်းကိုအရေးယူဖို့အစိုးရမှအင်အားမရှိဘဲဖြစ်နေပုံရပါတယ်။ကချင်ပြည်နယ်မှာအစိုးရတပ်စစ်ဆင်တဲ့နေရာတွေမှာဘာသာရေးချုပ်ချယ်မှုတွေရှိပါတယ်။ဘာသာရေးအဆောက်အဦတွေကိုဖျက်ဆီးသူ၊မရင်းကျင်တပ်ဖြတ်သူ၊အတင်းအဓမ္မခိုင်းစေသူတွေဟာအရေးယူမခံရတဲ့အပြင်တချို့ဆိုရင်ဒေသခံနိုင်ငံရေးခေါင်းဆောင်တောင်ဖြစ်နေတယ်လို့ဆိုပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကခရီးရန်ဘာသာဝင်တိုင်းရင်းသားတွေဒုက္ခရောက်ပုံကိုလည်းဖော်ပြပါတယ်။ဇက်သားတသိန်းလောက်အိုးအိမ်မဲ့ဖြစ်သွားတယ်လို့ဆိုပါတယ်မြမပြည်ဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့2023အစီရင်ခံစာကိုကိုးကားတင်ပြထားတာတွေ့ရပါတယ
်ဘာသာရေးနဲ့အခြားလူ့အခွင့်အရေးတွေမှာချုပ်ချယ်ကန့်သတ်မှုတွေဖိနှိပ်မှုတွေရှိနေသေးတာမို့ဒဏ်ခတ်ရေးရမှုအလုံးကိုရုပ်သိမ်းဖို့အချိန်မတန်သေးဘူးလို့အပြည်ပြည်ဆိုင်ရာဘာသာရေးလွတ်လပ်မှုကော်မရှင်ကဆိုပါတယ်တရားဥပဒေစိုးမိုးရေးဘာသာရေးလွတ်လပ်ရေးနဲ့ဒီမိုကရေစီအသွင်ပြောင်းရေးမှာအမေရိကန်ပါဝင်ဖို့လိုတယ်လို့အကြံပေးထားပါတယ်။ဒါကြောင့်ဗုဒ္ဓဘာသာမဟုတ်သူကိုခွဲခြားဆက်ဆံမှုရပ်ဆိုင်ရေးနဲ့ဘာသာရေးအကြံဖက်မှုတွေကိုစစ်ဆေးနိုင်ရေးအတွက်တာဝန်ယူတဲ့သဘောတူချက်ကိုမြန်မာနဲ့အမေရိကန်ရယူသင့်တယ်လို့အကြံပေးထားပါတယ်။မြန်မာအရာတန်းကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ပြီးနာမည်ပြစရင်သွင်းတာမျိုးကိုလည်းဆက်လုပ်ရမယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မှာကူညီထောက်ပံ့နေတဲ့ကုလသမဂ္ဂအဖွဲ့ကိုရန်ကုန်ငွေတိုးပြီးထောက်ပံ့ဖို့နဲ့ကမ္ဘာ့ဘဏ်လုံးအဖွဲ့အစည်းရဲ့ငွေချေးထောက်ပံ့မှုကိုတာဒူညီမြတ်ခန်းစားနိုင်အောင်ဆောင်ရွက်ဖို့အမေရိကန်အစိုးရကိုတိုက်တွန်းထားပါတယ်။တိုင်းရင်းသားနဲ့ဘာသာရေးလူနည်းစုကိုကာကွယ်စောင့်ရှောက်နိုင်ဖို့အတွက်တ ဒေသခံမဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းပြီးညှိနှိုင်းဆောင်ရွက်ဖို့လေအမေရိကန်ဘာသာရေးလွတ်လပ်မှုကော်မရှင်ကအမေရိကန်အစိုးရကိုတိုက်တွန်းထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။
တော်ရရှိမှာခင်ဗျမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံဥပဒေကိုမပြင်ဆင်ပဲ2015ရွေးကောက်ပွဲကျင်းပလာမယ်ဆိုရင်ဒီရွေးကောက်ပွဲကိုတရားမျှတတဲ့ရွေးကောက်ပွဲလို့ခေါ်ဆိုနိုင်ကြမယ်ထင်ပါလားနိုင်ငံတကာကတော့ဖွဲ့စည်းပုံပြင်ဆင်မှုရက်ရွေးကောက်ပွဲရဲ့လွတ်လပ်ပြီးတရားမျှတမှုကိုကြည့်ပြီးလက်ခံမဲ့သဘောရှိတယ်လို့သုံးသပ်သူတွေကဆိုကြပါတယ်မြန်မာပြည်သူတွေအနေနဲ့ရောဒါကိုလက်ခံကြမလားဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေဆိုင်အစည်းအဝေးမှာဆွေးနွေးကြအောင်ပါတော်ရရှိမှာခင်ဗျပါဝင်ဆွေးနွေးလိုရသူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255954 fax number 2323255952ဖြစ်ပါတယ်။ email လိပ်စာကတော့ bomis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
တော်ရရှင်ဒီအချိန်မီဆက်သွယ်လာကြစေချင်ပါတယ်ရှင်။အခုကတော့ဒီနောက်ဆုံးကြံနေတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကြွဆိုပါရစေ။မြန်မာနိုင်ငံတွန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ VNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းကနေမွန်ပြည်တစ်ပါတီထိန်းချုပ်ရာဒေတာကအိုးအိမ်ရွှေ့ပြောင်းခံသူတွေအတွက်ဆန်နဲ့ရိတ်ခါတွေအကူအညီပေးဆောင်နေပါတယ် KUPC ကကရင်အမျိုးသားစီးလုံးညီညွတ်ရေးနဲ့ငင်းချင်ရေးကော်မတီဝင်များရဲ့တတိယအကြိမ်မြောက်အစည်းအဝေးကိုအရာဝတီတိုင်းဒေသကြီးမှာကျင်းပခဲ့တဲ့ဆိုတာနဲ့ပထမဆုံးအကြိမ်ရခိုင်အမျိုးသားညီလာခံကျင်းပခဲ့တဲ့အကြောင်းတွေကိုကြားစားရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါဂျပန်နိုင်ငံရဲ့အကြီးဆုံး NGO အဖွဲ့တစ်ခုဖြစ်တဲ့ Nippon Foundation ကနေမွန်ပြည်သက်ပါတီထိန်းချုပ်ရာဒေသကအိုးအိမ်ရွှေ့ပြောင်းခံရသူတွေအတွက်ဆန်နဲ့ရိတ်ခါတွေအကူအညီပေးဆောင်နေတယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်2014ခုနှစ်အတွက်ဆန်အိတ် 9,000 ကျော်နဲ့စီစာငပိပေးချမ်းတွေကိုအဓိကထားကူညီပေးသွားမှာဖြစ်ပြီးမြန်မာငင်းချမ်းရေးစင်တာကနေတဆင့်အကူအညီပေးသွားမယ်လို့လည်းမွန်ပြည်သက်ပါတီနိုင်ငံသားဆက်ဆံရေးတာဝန်ခံနိုင်ဟန်တာဘွန်ခိုင်ကပြောပါတယ်ရရှိလာတဲ့အကူအညီပစ္စည်းတွေကိုစကမ်း3ခုကအိုးအိမ်ရွှေ့ပြောင်းခံရသူတွေကိုပေးဝေသွားမယ်လို့လည်းသူကပြောပါတယ်နီပွန်ဖောင်ဒေးရှင်းဟာ2013ခုနှစ်ဒီဇင်ဘာလမှာလဲမွန်ပြည်သက်ပါတီထိန်းချုပ်ရာဒေသကအိုးအိမ်ပြောင်းရွှေ့ခံရသူတွေကိုဆန်နဲ့ဆေးဝါးတွေကူညီပေးခဲ့ပါတယ်
ကရင်မြို့သားစီလုံးရေးနဲ့ငင်းချမ်းရေးကော်မတီ KUPC ရဲ့တတိယကြိမ်မြောက်စည်းဝေးကိုအရာဝတီတိုင်းဒေသကြီးပတိန်မြို့စကောကရင်နှစ်ချင်းတာတနာယုံခါမဆောင်မှကျင်းပပြုလုပ်ခဲ့ပါတယ်။မေလနေ့ရက်နေ့ကနေ3ရက်နေ့ထိကျင်းပခဲ့တဲ့အဲ့ဒီစည်းဝေးမှာဒေတာလိုက်လူထုတွေ့ဆုံပွဲကျင်းပခဲ့တဲ့အခြေအနေတွေဆက်ဆက်လှုပ်ဆောင်ရမယ့်လုပ်ငန်းစဉ်တွေနဲ့ဒေတာဆောင်ကရင်လူထုလိုလားတောင်းဆိုချက်တွေကိုပြန်လည်တင်ပြဆွေးနွေးခဲ့ပါတယ်။တပင်ဖွဲ့အနေနဲ့ပညာရေးစီးပွားရေးလူမှုရေးနဲ့ကြားမရေးစတဲ့အဖွဲ့ငယ်ကော်မတီတွေထပ်ဖွဲ့ပြီးရလာတဲ့အဖြစ်ကို2015ခုနှစ်တိုင်ခင်ကျင်းပမယ်ကရင်မြို့သားညီလာခံဆွေးနွေးဆုံးဖြတ်ဖို့ရည်ရွယ်ထားတယ်လို့ KUPC ကော်မတီဝင်တဦးဖြစ်သူနန့်ခင်အေဦးကပြောပါတယ် KUPC ကိုပြီးခဲ့တဲ့2013ခုနှစ်ကရင်ပြည်နယ်ဖားအမြို့ဆွဲကပင်ခမ်းမမှာကျင်းပခဲ့တဲ့ပထမကြိမ်ကရင်ရေးရာဆွေးနွေးပွဲမှာဖွဲ့စည်းထားတာပါ
ကချင်ပြည်နယ်မန်စီမြို့နယ်မဝင်းကြီးကျေးရွာအနီးလက်ခံရန်ကချင်ဒုက္ခသည်စခန်းကဒုက္ခသည်14ဦးကိုအစိုးရတပ်တွေကနေမေလ3ရက်နေ့ကစခန်းကိုဖမ်းဆီးခေါ်ဆောင်သွားပြီးစစ်ဆေးခဲ့ပါတယ်အစိုးရတပ်တွေဒုက္ခသည်စခန်းမှာစစ်ဆေးတဲ့အချိန်မှာသူတို့14ဦးကိုဒုက္ခသည်စီရင်ထဲမှာမပါဘူးဆိုတဲ့အကြောင်းပြချက်နဲ့အစိုးရတပ်ကနေဖမ်းဆီးခေါ်ဆောင်သွားတာပါသူတို့တွေကိုစစ်ဆေးမှုတွေအမျိုးမျိုးလုပ်ပြီးနောက်မေလ4ရက်နေ့မှာပြန်လွတ်ပေးခဲ့တယ်လို့ဒုက္ခသည်ကယ်ဆယ်ရေးကော်မတီ ီဥက္ကဋ္ဌစလံကဘာတွဲပီစာကပြောပါတယ်ဒီဖန်းစီစစ်ဆေးခံခဲ့ရတဲ့ဒုက္ခသည်တွေကိုအစိုးရတပ်တွေကဝင်ထွက်သွားလာပါကအကြောင်းကြားဖို့နဲ့သူတို့ကိုစခန်းမှာမနေစေခြင်းနဲ့သဘောနဲ့ပြောထားတယ်လို့လည်းစခန်းတာဝန်ရှိသူတွေကပြောပါတယ်
ရှမ်းပြည်ရှိပိုင်ကျိန်တုံမြို့နယ်မှာမြန်မာအစိုးရစစ်တပ်ဆက်ရဖတ်မှုပုံမှုရဲနေလင်းဦးဆောင်တဲ့စင်အား20ကျော်ကနေရှမ်းပြည်တပ်မတော် RCSS SSA ကိုစစ်လေရုံးကိုဝန်းရံပြီးရုံးခန့်တွင်ရှိလူနဲ့ပစ္စည်းအလုံးကိုစစ်ဆေးခဲ့ပါတယ်မေလ6ရက်နေ့မှာစစ်တပ်အနေနဲ့ရုံးအတွင်းလူအလုံးကိုတနက်နေ့ချိန်စစ်ဆေးခဲ့ပြီးနာမည်မှတ်ပုံတင်နေရအလို့ကိုင်းတွေအကုန်လုံးရေးပေးခိုင်းတယ်လို့ကျိန်တုံမြို့ RCSS SSA ကိုစစ်လေရုံးတာဝန်ခံကပြောပါတယ်တပြိုင်နက်တည်းမှာပဲ SNLD ခေါ်ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ရဲ့ဂျိုင်းတုံမြို့နယ်ဘိန်းတောက်အုပ်စုနှမင်းမိုင်ရွာပါတီရုံးခွဲဥက္ကဋ္ဌဇိုက်ကျန်ကိုလည်းဂျိုင်းတုံအခြေဆိုင်ခလာယာ245ကဖမ်းဆီးရိုက်နှက်ခေါ်ဆောင်တွားပြီးခုတတိပြောက်ဆုံးလို့တယ်လို့ဆိုပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရဇိုက်လက်ကနိုင်ငံကောင်စားဖို့အတွက်ဝိုင်းဝန်းကြိုးပမ်းနေတဲ့သူတွေအပေါ်အစိုးရစစ်တပ်ကဥပဒေကိုမလေးမစားတက်ဆိုင်ရာကိုအကြောင်းမကြားပဲလူထုအပေါ်တကားမရှိဒါမှမဟုတ်နှိပ်စက်တာဟာတရားဥပဒေစိုးမိုးမှုကိုထိခိုက်စေတယ်လို့တိုင်းရင်းသားတွေဘက်ကနေအစိုးရပေါ်ထားတဲ့ယုံကြည်မှုကိုလည်းပြက်ပြားစေတယ်လို့ပြောပါတယ်
။ရှင်းပြည်နယ်မှာရေအားလက်စစ်စက်ယုံစီမံကိန်းဆက်တခုထပ်မံတိစောက်သွားမှာဖြစ်ပြီးလာမယ့်2015ခုနှစ်ကြာရင်ဒီပြည်နယ်လုံးအတိုင်းအတာရဲ့90ရာခိုင်နှုန်းခန့်လက်စစ်မီရရှိနိုင်တော့မယ်လို့ရှင်းပြည်နယ်လက်စစ်ဝန်ကြီးဦးကျင်လျမ်းပောင်ကပြောပါတယ်။အခုအကောင့်ထဲပေါ်ဆောင်ရွက်မဲ့ရေအားလက်စစ်စီမံကိန်းဆက်တခုပြည်စည်းပါကချင်းပြည်နယ်မှာရေအားလက်စစ်စက်ယုံ30ကျော်ရှိလာမှာဖြစ်ပါတယ်ချင်းပြည်နယ်တဝန်းလုံးအတွက်လက်စစ်မီလိုအပ်ချက်က 3.869 မီဂါဝတ်ဖြစ်ပေမဲ့လက်ရှိအမှန်တကယ်လက်စစ်မီပေးနိုင်မှုကတော့ 2.506 မီဂါဝတ်သာဖြစ်ပြီးလက်စစ်တအားထပ်မံလိုအပ်မှုမှာ 1.367 မီဂါဝတ်ဖြစ်တယ်လို့သိရပါတယ်လက်ရှိအချိန်မှာတော့ချင်းပြည်နယ်ကဒေသခံပြည်သူအများစုဟာအစိုးရမှဖြန့်ဖြူးပေးတဲ့လက်စစ်မီကိုနိုင်ရအကန့်အသတ်နဲ့သုံးစွဲနေကြရပြီးအများစုမှပုဂ္ဂလိကမှဖြန့်ဖြူးပေးတဲ့တက်စစ်မိကိုသာအားကိုးနေကြရပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါရှင်လုံချုံငင်းချမ်းဖွင့်ဖြိုးရန်ဆိုတဲ့ရည်ရွယ်ချက်နဲ့ရခိုင်အမျိုးသားညီလာခံကိုရခိုင်ပြည်နယ်ကြောက်ဖြူမြို့မှာဧပြီလ28ရက်နေ့ကနေမေလ1ရက်နေ့ထိပထမဆုံးကြိမ်အောင်မြင်စွာကျင်းပပြီးစီးသွားပြီဖြစ်ပါတယ်။ဒီရခိုင်မျိုးသားညီလာခံကရခိုင်လူမျိုးတွေအတွက်ဘလို့အရေးပါနေပါသလဲ။ဘလို့ထူးခြားမှုတွေရှိနေပါသလဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ထားပါတယ်
။ပထမဆုံးအကြိမ်ကျင်းပခဲ့တဲ့ရခိုင်မျိုးသားညီလာခံကနေရခိုင်တိုင်းရင်းသားတွေနဲ့ရခိုင်ပြည်နယ်အတွက်အကျိုးရှိတဲ့အချက်တစ်စက်၆ချက်ကိုတငိမ့်တညွတ်တဲ့ရှမ်းမဲ့နိုင်ခဲ့တယ်လို့ညီလာခံကျင်းပရဲ့ဥဆုံကော်မတီဝန်တဦးဖြစ်တဲ့ဒေါ်စောမြရာဇာလန့်ကအခုလိုပြောပါတယ်
။အဓိကကတော့နိုင်ငံရေးနဲ့ဆိုင်တဲ့ဆုံးဖြတ်ချက်၊စီးပွားရေးပုံစံတွေနဲ့ဆိုင်တဲ့ဆုံးဖြတ်ချက်ပြီးလို့ရှိရင်ဒီရခိုင်ပြည်ပြည်ရင်းအချင်းရေးနဲ့ဆိုင်တဲ့ဆုံးဖြတ်ချက်၊သဘာဝပတ်ဝန်းကျင်ဆိုင်ရာဆုံးဖြတ်ချက်စုစုပေါင်း36ချက်ကိုတောက်ချူညီလာခံကရှမ်းမဲ့နိုင်ခဲ့ပါတယ်
။ပြည်တွင်းပြည်ပကရခိုင်အဖွဲ့ပေါင်းစုံနဲ့ရခိုင်လမ်းတိုင်းကိုက်တပ်ဖွဲ့တွေကကိုယ်စားလှယ်တွေလွှတ်တော်ကိုယ်စားလှယ်တွေရခိုင်နိုင်ငံရေးပါတီတွေကကောက်ဆောက်တွေကိုယ်စားလှယ်ပေါက်တထောင်ကျော်တညင်တညွတ်တဲ့တက်ရောက်ခဲ့တဲ့ဒီညီလာခံမှာမဟာမြတ်မင်းရုပ်ရှင်တော်မြတ်ကိုသွမ်းလောက်ပြည့်စည်ခဲ့တဲ့ကဆုံလိုက်ပြကျော်တရဲနေ့ကိုရခိုင်အမျိုးသားနေအဖြစ်ထူးထူးခြားခြားသက်မှတ်ခဲ့ကြပါတယ်ညီလာခံကရှာမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေကိုအကောင့်တွေဖော်ဖို့အတွက်ကော်မတီတစ်ခုဖွဲ့စည်းထားတယ်လို့လည်းဒေါ်စောမြရာဇာလန့်ကပြောပါတယ်အခုကျင်းပခဲ့တဲ့ရခိုင်အမျိုးသားညီလာခံဟာနှိုက်ပေါက်60ကျော်မှာရခိုင်အမျိုးသားတွေတစုတစည်တဲ့ဆွေးနွေးခွင့်ရတဲ့ညီလာခံကြီးတစ်ခုဖြစ်တဲ့အတွက်အလွန်အရေးကြီးတယ်လို့ရခိုင်တပ်မတော်ကညီလာခံကိုယ်စားလှယ်တဦးဖြစ်တဲ့ဒုဗိုလ်မှူးကြီးကျော်ဟန်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
ရခိုင်ပြည်မှာ1948
ရခိုင်ပြည်နယ်မှာ1948မြေပုံကျိုင်းတောင်ညီလာခံပြည်နောက်ပိုင်းမှာအခုလိုပြည်သွင်းပြည်ပလက်နက်ကင်ဖွဲ့စည်းတွေနိုင်ငံရေးဖွဲ့စည်းတွေလှုပ်လှုပ်လှက်လှက်တွေ့ဆုံခွေ့ရတာနှစ်ပေါင်း65နှစ်အတွင်းမှာပထမဆုံးညီလာခံပဲဖြစ်တယ်မိမိတို့ရဲ့လူလားချက်ကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်ပြောကြတယ်အမျိုးသားရည်တည်ချက်အတွက်ပါတွေလှုပ်တဲ့လေတဘာဝတယံစာရတွေဘလူခွဲဝေတုံးဆွေးတဲ့နဲ့လုံချုံရေးအတွက်ရခိုင်စစ်တပ်ဘလူတာဝန်ယူတဲ့နဲ့ကျစီမီကစားပါဗျာဒါတွေကိုဘက်ဆုံတောက်ဆုံကဆွေးနွေးကြတယ်အဖြေရှာကြတယ်ရခိုင်ပြည်သူတွေအတွက်အရေးကြီးတယ်လို့ရလာတဲ့ရလာတာလဲရခိုင်ပြည်သူတွေအတွက်အရေးကြီးတဲ့အတွက်ရခိုင်ပြည်သူတွေနဲ့တနက်ကန်ဖွဲ့စည်းတွေအတွက်အလွန်တန်ဖိုးရှိတဲ့ညီလာခံတစ်ခုဖြစ်တယ်လို့ပြောလိုပါတယ်
ရခိုင်မျိုးသားညီလာခံမှာဒီမိုကရေစီနဲ့ဖက်ဒရယ်စနိုက်ကဘာဝသယင်ဇာတနဲ့တဘာဝပိုင်ဝန်းကျန်စီမံခန့်ခွဲခြင်းရခိုင်ပြည်နယ်တင်ရှင်အေရှန်ရဲ့ရခိုင်လူမှုစီးပွားရေးအခြေအနေဆိုတဲ့ခေါင်းစည်းလေးခုကိုအဓိကထားဆွေးနွေးခဲ့ကြပြီးရရှိလာတဲ့ဘုံသဘောထားရည်တည်ချက်တွေကိုပြည်ထောင်စုလွှတ်တော်ပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရပါဝင်သက်ဆိုင်ရာအဖွဲ့အစည်းတွေကိုတံပြားတောက်ဆို့သွတ်မယ်လို့လည်းညီလာခံအပြစ်မှာကြေညာချက်ထုတ်ပြန်ထားပါတယ်
ဆက်ပြီးတော့ပထမဆုံးချိန်မွန်လူငယ်များကွန်ဖရင့်ကိုမွန်ပြည်နယ်မော်လမြိုင်မြို့မှာရှိတဲ့သာသနာ 2500 ကျောင်းမှာမေလ1ရက်နေ့နဲ့3ရက်နေ့အထိ3ရက်ကြာကျင်းပခဲ့ပါတယ်။ဒီညီလာခံဟာဆိုရင်မွန်လူငယ်တွေအတွက်ဘာများထူးခြားမှုတွေရှိနေပြီးမွန်လူငယ်တွေအတွက်ဘလို့အတွေ့အကြုံတွေရရှိသွားပါသလဲဆိုတာကိုမိရင်စနိုင်းကနေစူးစီးခြားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။မွန်လူငယ်ဖိုရမ်ကနေဥဆောင်ပြီးပထမဆုံးအကြိမ်ကျင်းပတဲ့မွန်လူငယ်များညီလာခံကျင်းပရတဲ့ရည်ရွယ်ချက်ကိုတော့ Conference ပြည်မြောက်ရေးကော်မတီတာဝန်ခံမင်းစာနေဦးကအခုလိုပြောပါဗျ။
ဒီမွန်လူငယ်များရဲ့အစည်းအလုံးညီညွတ်မှုကိုမြှင့်တင်ဖို့ရဲ့နောက်တစ်ချက်ကတော့မွန်လူငယ်တို့ရဲ့အရေးအချင်းကိုမြှင့်တင်ပြီးတော့နောက်အနာဂတ်အတွက်မွန်လူငယ်တို့ရဲ့ဥဆောင်မှုအခမ်းအနားဖြစ်ပေါ်လာစေရန်နောက်တစ်ချက်ကတော့မွန်လူငယ်ရဲ့ခွန်အားအနေနဲ့ယုံကြည်မှုတည်ဆောက်ပြီးတော့အနာဂတ်မွန်မျိုးသားတို့ရဲ့အကျိုးဆောင်ရွက်သွားဖို့
ကွန်ဖရင့်မှာမွန်လူငယ်တွေကြမှာလက်ရှိကြုံတွေ့နေရတဲ့ခက်ခဲပြဿနာတွေဖြစ်တဲ့လူငယ်နဲ့မွန်နိုင်ငံရေးမွန်လူငယ်နဲ့ပညာရေးမွန်လူငယ်နဲ့တဘာဝပတ်ဝန်းကျင်မွန်လူငယ်နဲ့မူရေးစေဝါလူငယ်နဲ့မွန်စာပေရင်ကျင်းမှုတွေကိုဘယ်လိုပြင်ရှင်းသွားမလဲဆိုတာကိုဆွေးနွေးခဲ့ကြပြီးတော့ဒီအပေါ်မှာလူငယ်တွေအတွက်အတွက်ကြောင့်ပညာတွေအများကြီးရသွားတယ်လို့ရဲမျိုးနယ်မွန်လူငယ်ကိုယ်စားလှယ်မိတ်ဆိုင်စွမ်းကပြောပါတယ
်ဒီလိုအချိန်ကနေရကပေါ့နော်ဒီကိုလူငယ်တွေအများကြီးစုံစည်းဖို့ဆိုတာလေဘယ်လိုမှမဖြစ်နိုင်ဘူးအခုလိုမျိုးမျိုး conference လေးလုပ်ပေးတဲ့အတွက်ပေါ့နော်ရန်ကိုပျော်ရွှင်တယ်ပြီးတော့စိတ်ထဲမှာလည်းရန်ကိုပီတိဖြစ်တယ်ပြီးတော့ကိုလူငယ်အတွက်ပေါ့နော်ကိုယ့်အနာဂတ်မွန်လူအတွက်လည်းအင်အားတွေအများကြီးရတယ်ဒီကနေဆိုတွေ့ကြုံတွေဒီကနေပညာတွေရောအများကြီးဖလှယ်ကြတာပေါ့နော
်ဒါပေမဲ့လည်းညီလာခံတက်ရောက်လူတိုင်းကိုမွန်ဝတ်ဆောင်နဲ့တက်ရမယ်လို့သတ်မှတ်ထားတဲ့အပေါ်မှာတက်ရောက်မဲ့သူတွေနဲ့ conferenceကိုစိတ်ဝင်စားလာရောက်လည်လာတဲ့သူတွေတရင်သမားတွေအတွက်ကတိကောက်ဖြစ်စေတယ်လို့မွန်လူငယ်မျိုးသမီးတူကပြောပါတယ
်။သူတို့မျိုးဥပစာကိုကတ်တက်လိုက်တဲ့အတွက်ပေါ့သူပြောမနော်သူများတွေလည်းနေတော့နော်စိတ်တော့ကတိကောက်ဖြစ်တယ်လေ။အဲဒါသူတို့ကဒီဆွေးနွေးအဓိကဆွေးနွေးတဲ့အကြောင်းအရာပေါ်မှာပူပဲနဲ့ဒီဥပစာပေါ်မှာကတ်တက်လိုက်တဲ့တခု
တစ်ဖက်မှာလည်းမွန်ရိုးရဝတ်ဆောင်ပြင်းနဲ့တက်ရမဲ့တတ်မှတ်ချက်ပေါ်ကိုရိုးရဝတ်ဆောင်ကိုဖော်ပြခွင့်ရတဲ့တော်ဝန်နာမိကြောင့်မိဆိုင်စွာပြောပါတယ်မွန်လူငယ်ဖိုရာကနေဥဆောင်ပြီးပထမဆုံးချိန်ကျင်းပတဲ့မွန်လူငယ်များညီလာခံမှာမွန်ပြည်နယ်ဆယ်မြို့နယ်ကမွန်လူငယ်ကိုယ်စားလှယ်တွေပြင်ရန်ကုန်ပဲခူးမန္တလေးတနင်္လာရီနဲ့ကရင်ပြည်နယ်နဲ့ပြည်ပမွန်လူငယ်ကိုယ်စားလှယ်900ကျော်တက်ရောက်ကြပါတယ် ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ Nippon Foundation ကနေမွန်ပြည်သက်ပါတီထိန်းချုပ်ရသည့်တာကအိုးအိမ်ရွှေ့ပြောင်းခံရသူတွေအတွက်ဆန်နဲ့ရိတ်ခါတွေအကူအညီပေးဆောင်နေတယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ KUPC ခေါ်ကရင်အမျိုးသားစည်းလုံးရေးနဲ့ငြိမ်းချမ်းရေးကော်မတီဝင်များရဲ့တတိယအကြိမ်အစည်းအဝေးကိုအေယာဝတီတိုင်းဒေသကြီးပသိမ်မြို့ပေါ်မှာကျင်းပပြုလုပ်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေကြာဒေသသတင်းတောက်တွေစူးစီးတင်ပြတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။ကြာသားရင်းညနေခင်းအစီအစဉ်တွေကတော့မကြခင်ပြီးဆုံးတော့မှာပါ။ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုဒေါက်ခင်မြတ်သက်ကတက်လက်ကြီးညာပေးပါအောင်မယ်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်ကတနင်္ဂနွေနေ့ဆန္ဒခံယူပွဲမဲပေးမှုတွေရွှေ့ဆိုင်းဖို့အတွက်တိုက်တွန်းနေပေမဲ့ယူကရိန်းအရှေ့ပိုင်းဒုန်းညက်ဒေသကရုရှားလူလာသူခွဲထွက်ရေးသမားတွေဟာတီးခြားပြည်သူသမ္မတနိုင်ငံတည်ထောင်မှုဆန္ဒခံယူပွဲပြုလုပ်မယ်လို့ပြောကြားလိုက်ပါတယ်။ဆန္ဒခံယူပွဲကိုမူလစီစဉ်ထားတဲ့မေလ17ရက်နေ့မှာကျင်းပမယ်လို့ပြောကြားခဲ့တာပါ။ရာလူကနေဖေရှားခံရတဲ့ထိုင်းဝန်ကြီးချုပ်ဟန်ရင်းလက်ရှင်တော်ဘွားဟာဥပဒေကြောင့်နောက်ထပ်အရေးနိမ့်မှုတစ်ခုနဲ့ထပ်ပြီးရင်ဆိုင်နေရပါတယ်။အငင်းပွားဝယ်ဆန်ရောင်းဝယ်ရေးအစီအစဉ်မှာပေါ်ဆမှုတွေအဖြစ်ရှိတယ်ဆိုပြီးထိုင်းနိုင်ငံအကျင့်ပြတ်ချဆမှုတိုက်ဖျက်ရေးကော်မရှင်ကနေဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဆန်အစီအစဉ်နဲ့ပတ်သက်ပြီးမစ်ရင်းလက်ပေါ်မှာအရေးယူဖို့လုံလောက်တဲ့ထောက်ထားတွေရှိတယ်လို့ခနဥပါကော်မရှင်ကဒီကနေ့တညီတညွတ်ထဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။ Name me by same mutter, till net, and yamponi, and Nangan we power when she don't usher Nangamia at the end. Deed the rimpago, my morning am a promozo chain, chimpamet, take these sunny boy her, deed the ring and retreat. Osa, Jimmy, till net, yes, I am a Santa Mutu Piamelo, Mianjabare, take these seaway chimpabo, she need him, Mabe, Asia and then when we pit it, Vietnam, Philippine, the deal to Jatima, who the Gitwani, the dread, DK Sago, sunny wet twit, no la mellow, mion and nebeme. Deal yet, Osa, shame one and McKimbul, or you sunny, my morning am a chimpamet, Dini Lagam. The unit take that yin say I'm a kissari. JJ Pian as soon as I'm a masuragu let Tandia Shini Jabari.
Three Jogo documented in Abigaraba. Jatarinia VUDB Sisunigar at La Babeshe, Dina Sisitolo Yimuga Bay in Jenna Pibi, Eginiagaro skip sick piparage, Magaro Kimputriva. View American than ye, Mila Shia, Jatarinia Sisunigu, Yakuna Yani Senai at tea, Lidovida, Nasali, Nasangane, Thompson Nidugani at Tanubi Garaba. For us, we are all sure that we are going to be able to do this. We are going to be able to do this. We are
This program has come to you from the Voice of America, Washington.